Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်ရဲ့2019ခုနှစ်ဇူလိုင်လ5ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေလှုပ်ဆောင်နေတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံကိုဝေဖန်ပြောဆိုလိုက်ပါတယ်။လေးရက်ကြာဥရောပခီးစဉ်အစပထမဖြစ်ပိုလန်နိုင်ငံဝါဆော့မြို့ကိုရောက်လာမယ့်အမေရိကန်သမ္မတထရန့်ကတော့အရေးကြီးတဲ့မင်းကြီးရဲ့ပြောကြားကိုရှင်းနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့တူညင်ညာပြေးသွားမှာပါ
။အခုညပိုင်းသတင်းလွှာတွေမှာတော့မြန်မာနိုင်ငံမှာရောက်နေတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာဒီကနေ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နေပြည်တော်မှာတွေ့ဆုံပြီးအိန္ဒိယနိုင်ငံတွေမှာရောက်နေတဲ့မြန်မာဒုက္ခသည်တွေအရေးဆွေးနွေးမှုဘယ်လိုရှိပါလဲ
They talked about refugee returns from Thailand they talked about some
UNHCR ပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါရှမ်းပြည်မြောက်ပိုင်းမှာရှမ်းပြည်တောင်ပိုင်းတပ်နဲ့တအောင်ပလောင်လက်နက်ကိုင်အဖွဲ့တွေကတိုက်ပွဲကြောင့်စစ်ဘေးရှောင်နေရတဲ့အချိန်နေပလောင်နယ်မြေမှာသတင်းသွားယူရင်အဖမ်းခံထားရတဲ့သတင်းတောက်တွေကိုချုံနှောင်ထားရတီဘောရဲစခန်းကနေနတ်ဆန်ကိုပြောင်းရွှေ့လိုက်တာအပြင်ရခိုင်ဒေသတွင်းကဒေသခံနေကြလက်ရှိအချိန်နေနဲ့အမေရိကန်ဒေါ်တမတဒေါ်နယ်ထရန့်ရဲ့သတင်းသမားတွေကြားကမပြေလည်လှတဲ့ဆက်ဆံရေးနဲ့အိမ်တွင်းအကြမ်းဖက်မှုတွေမှာတောင်းခစ်မီစမတ်ဖုန်းတွေလိုနှီးပညာတွေတုံပြီးချိန်ချောက်ခံရတဲ့အချိန်နေစတဲ့နိုင်ငံတကာသတင်းတွေကိုလည်းနားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တိုးကကြေညာပေးပါမယ်ရှင်
တရုတ်နိုင်ငံကမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေလှုပ်ဆောင်နေတဲ့ပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲဝေဖန်ပြောဆိုလိုက်ပါတယ်တရုတ်သမ္မတရှီချင်းပင်နဲ့ပါတွေ့ဆုံမှုရှိနေတဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ဂျာမနီနိုင်ငံခီးစင်မတိုင်မီပိုလန်နိုင်ငံကိုထွက်ခွာဖို့ရှိနေကြမှာပဲသမ္မတထရန့်ကတရုတ်ဆွေးအပေါ်ဝေဖန်လိုက်တာပါဘဏ္ဍာနှင့်ပထမ3လပတ်အတွင်းမှာပဲမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာတရုတ်နိုင်ငံက400ခန်းလောက်တိုးလာတဲ့အကြောင်းတရုတ်နိုင်ငံဟာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အကြောင်းလေးကို Twitter လူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်တာပါနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးစားနေတဲ့မြောက်ကိုရီးယားကမနေ့တုန်းကပဲတိုက်ချင်းဖြစ်ပက်ထင်းတက်မစ်ဆိုင်းတုံးဖြစ်ပုံရတဲ့စမ်းသပ်မှုတစ်ခုပြုလုပ်ခဲ့တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့သမ္မတထရန့်ကတော့တရုတ်သမ္မတရဲ့ပူးပေါင်းဆောင်ရွက်မှုရရှိဖို့အစိုးရအမှတုံးကမျှော်လင့်ထားတာပါမကြသေးခင်အချိန်ထိလဲတရုတ်နိုင်ငံရဲ့ကြိုးပမ်းမှုတွေပေါ်သမ္မတထရန့်ကချီးကျူးပြောဆိုထားပေမဲ့အခုနောက်ဆုံးမြောက်ကိုရီးယားရဲ့ချင်းချောက်မှုအစ်ဖော်လာပြည်နာမှာပဲတရုတ်နိုင်ငံအပေါ်ဝေဖန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်
တိုက်ချင်းဖြစ်ပဲရင်တက်မေဆိုင်တုံဖြစ်ပုံရတဲ့စမ်းသပ်မှုတစ်ခုကိုပထမဆုံးအချိန်မနေ့တုန်းကအအောင်မြင်မြင်ပြုလုပ်နိုင်ခဲ့တဲ့အပေါ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဂုဏ်ယူပြောဆိုပါတယ်လွတ်လပ်ရေးနေ့အထင်မှအခမ်းအနားတွေကျင်းပနေတဲ့အမေရိကန်အနေနဲ့သူ့အသုံးအနှုန်းအရလက်ဆောင်ထုတ်တစ်ထုပ်ကိုရလိုက်တဲ့အတွက်ဝမ်းသာနိုင်မှာမဟုတ်ဘူးလို့သိပ္ပံပညာရှင်တွေနဲ့နည်းပညာကျွမ်းကျင်သူတွေကိုပြောကြားခဲ့တဲ့အကြောင်းနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီမှပြောပါတယ်Hoseon 14 လို့အမည်ပေးထားတဲ့မီဆိုင်ဒုံးကိုတော့တရုတ်နိုင်ငံရဲ့နယ်စပ်အနီးလေယာဉ်ကွင်းတစ်ခုကနေမနေ့တုန်းကပစ်လို့ဆန့်သက်ခဲ့တာပါမြောက်ကိုရီးယားကာကွယ်ရေးတပ်ကတို့သိပ္ပံပညာဌာနကတော့မီဆိုင်ဒုံးဟာအမြင့် 2,802 ကီလိုမီတာနဲ့အကွာအဝေး 3,933 ကီလိုမီတာအထိရောက်ရှိခဲ့ကြောင်းပြောဆိုပါတယ်မီဆိုင်ဒုံးဟာ39မိနစ်ကြာပြန်တန်းပြီးတဲ့နောက်မှာတော့ဂျပန်ပင်လယ်ထဲကျရောက်ခဲ့တာပါပြစ်လွတ်မှုကိုတွက်ချက်သုံးသပ်ခဲ့ကြတဲ့အမေရိကန်ကျွမ်းကျင်သူတွေကတော့မစ်ဆိုင်းဒုံးဟာအမေရိကန်ပြည်ထောင်စုအလက်စကာဒေသထိရောက်နိုင်တယ်လို့ယူဆနေကြပါတယ်ရှင်
။ဥရောပကို၄ရက်ကြာတန်တမန်ခီးစဉ်အစပထမအဖြစ်ဒီကနေ့တွားရောက်မဲ့ပိုလန်နိုင်ငံဝါဆော့မြို့ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရင်းရင်းနှီးနှီးကြိုဆိုလိုက်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းမြောက်တန်လေးစာချုပ်ဖွဲ့နေတိုးနဲ့ပတ်သက်လို့ဆော့ရမဲ့ကိစ္စတွေရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကနှုတ်ထွက်ခဲ့တာတွေရုရှားသမ္မတဗလာဒီမီယာပူတင်ကိုအရင်ကချီးကျူးပြောဆိုခဲ့တာတွေပါဝင်အစောပိုင်းကာလသမ္မတထရန့်ရဲ့မူဝါဒနဲ့ပတ်သက်လို့ဥရောပမှာစိုးရိမ်မှုတွေရှိနေဆဲဖြစ်ပါတယ်။ပိုလန်နိုင်ငံကိုရောက်လာမဲ့သမ္မတထရန့်ကတော့အာနာရှင်စနစ်ကိုစန့်ကျင်အောင်ကြွားခဲ့တဲ့တင်ကြေတာတစ်ခုဖြစ်ပိုလန်နိုင်ငံသားတွေခုံယူကြတဲ့ဝါဆော့မြို့တော်ကခရဇင်စကီရေပြင်မှာအရေးကြီးတဲ့မင်းငွန်းတရက်ပြောကြားမှာဖြစ်ပါတယ်နေတိုမာမိတ်ဖွဲ့ရဲ့ကာဝေးရေးအတွက်ရည်တည်ချက်တွေနဲ့ပတ်သက်လို့အမေရိကန်ရဲ့တန်တိတန်တွေကိုထပ်လုံးပြောကြားမှာဖြစ်သလိုအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဗန်နာရေးဝင်တို့ဝင်ပိုးတွေကိုညီညွတ်ညီမျှတာဝန်ယူဖို့တမရကထပ်မံတောင်းဆိုသွားမှာဖြစ်ကြောင်းလည်းအင်ဂျီတို့ကပြောဆိုထားပါတယ်မိလာတဲ့ဥရောပခီးစင်မှာတော့ကာဝေးရေးအတွက်လုံလောက်ပတ်မုံမှုမရှိဘူးဆိုပြီးနေတိုဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေအပေါ်ဝေဖန်မှုတွေနဲ့ ဖွင့်နိုင်ငံတနေငံကိုတက်ခတ်ခံရင်ကျန်မာမိတ်တွေပါတုံ့ပြန်ရမယ်နေတိုးစာချုပ်ပါအချက်ကိုလက်ခံဖို့ပြတ်ကွက်တာတွေရောက်မပြေမလည်ဖြစ်ခဲ့ရတာတွေကိုသမ္မတထရန့်အနေနဲ့ဒီဒီချိန်မှာအဖတ်ဆယ်ဖို့ကြိုးပမ်းလိုက်မယ်လို့လည်းမျှော်လင့်ရပါတယ်
အီရန်နိုင်ငံမိုဆူးမြို့ဟောင်းတွင်ကအစ္စလာမ်ရဲ့အစွန်ရောက် IS တွေထိန်းချုပ်ထားဆဲဖြစ်တဲ့နောက်ဆုံးလက်ကျန်ဒေသကိုဒီကနေ့ဗုဒ္ဓဟူးနေ့မှာအီရတ်တပ်ဖွဲ့တွေကတိုက်ခတ်နေပါတယ် IS တွေထိန်းချုပ်ထားဆဲဒေသငယ်လေးမှာ IS တိုက်ခတ်ရေးသမား300လောက်ကျန်းရှိနေတယ်လို့အီရတ်စစ်တပ်ရဲ့အကြီးတန်းတပ်မှုတစ်ဦးကပြောပါတယ်မိုဆူးမြို့ရဲ့စစ်သွေးကြတွေထိန်းချုပ်ထားတဲ့ဒေသလေးက Student Meter 900လောက်ပဲရှိတော့တာလို့လဲအီရတ်အထူးတပ်ဖွဲ့ကဒုတိယဗိုလ်ချုပ်ကြီး Sami El Aridi က AP သတင်းဌာနကိုပြောပါတယ်အီရတ်တပ်ဖွဲ့တွေမီတာ100လောက်အသာစီးရချိန်တိုင်းမှာထွက်ပြေးလာသူအရက်သားက1500လောက်ရှိနေတာကြောင့် IS တွေထိန်းချုပ်ထားတဲ့ဒေသတွေမှာအရက်သားအများအပြားပိတ်မိနေဆဲဖြစ်မယ်လို့လည်းယုံကြည်ထားကြပါဗျ။အင်းနီချင်းစီးရီးယားနိုင်ငံတွင်းကို IS တိုက်ခိုက်ရေးသမားတွေထွက်ပြေးမသွားနိုင်ရတရှိမဲ့အီရတ်တပ်ဖွဲ့တွေရဲ့စစ်စင်ရေးမစခင်မိုဆူးမြို့ဟောင်းကိုဝိုင်းထနိုင်ဖို့အီရတ်တပ်ဖွဲ့တွေလှုပ်ရှားနေတာဖြစ်ပါတယ်။ဒါပေမဲ့မိုဆူးမြို့ဟောင်းတစ်ခုတည်းကတည်းကရာနဲ့ချီတဲ့စစ်သွေးကြွတွေထွက်ပြေးလွတ်မြောက်နေကြဆဲဖြစ်တယ်လို့အီရတ်အထူးတပ်ဖွဲ့ကဒုတိယဗိုလ်ချုပ်ကြီးကပြောဆိုထားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
။ Your American တမြန်မာဝိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လွန်ကျော်ရေးစီမံအတွက်ဒီကိုအကောင့်ထဲပေါ်လိုက်တဲ့အတွက် American ကိုပြန်သမ်းမဲ့ခီးစင်တွေမှာခီးဆောင် laptop computer တွေတက်ဆောင်ရတားမြစ်ချက်ကိုပယ်ဖြတ်ပေးလိုက်ကြောင်းတူကီနဲ့ Emirates လေကြောင်းလိုင်းတွေကပြောဆိုလိုက်ပါတယ်။ရှေးလပိုင်းဒေသနဲ့မြောက်အာဖရိက40ဆယ်ဦးကနေအမေရိကန်ကိုတိုက်ရိုက်ပြန်သတ်မဲ့လေယာဉ်ခီးစင်တွေမှာအီလက်ထရောနစ်ပစ္စည်းကြီးကြီးမားမားတက်ဆောင်ဝယ်မပေးဖို့အမေရိကန်ရဲ့တာမြစ်ချက်ကိုပယ်ဖြတ်ပေးနိုင်အောင်အမေရိကန်တာဝန်ရှိသူတွေအကြံပြုထားတဲ့အတိုင်းလွန်ကျော်ရေးစီမံတွေကိုဆောင်ရွက်ဖို့အဘူဒါဘီအခြေစိုက်အတီတက်လေယာဉ်လိုင်းကလက်ခံခဲ့ပြီးတဲ့နောက်အခုနောက်ထပ်လေယာဉ်လိုင်းတစ်ခုကထပ်မံအကောင့်ထည့်ဖို့ဆောင်ရွက်ခဲ့တာပါအမေရိကန်ခီးစင်တွေခီးစွားတွေကိုကျူးဆိုတဲ့အကြောင်းနဲ့ထိုင်ကုန်ကပတ်ပတ်ထားချဖို့ကိုပိုင်အီလက်ထရောနစ်ပစ္စည်းတွေကိုလည်းပျော်ပျော်ပါပါအသုံးပြုနိုင်ကြတဲ့အကြောင်းတူကီလေယာဉ်လိုင်းကမနေ့နောက်ပိုင်းမှာပဲတူတာလူမှုကွန်ရက်ကနေဖော်ပြလိုက်တာပါ Emirates လေကြောင်းလိုင်းမှာအိဇွေးနဲ့စစ်ဆေးတဲ့အစ်မင်းနီးပညာကိုအသုံးပြုခဲ့ပြီးတဲ့နောက်ကမ္ဘာမှာအဝင်ထွက်အများဆုံးနိုင်ငံတစ်ခုနိုင်ငံတကာလေဆိပ်တစ်ခုဖြစ်တဲ့ဒူဘိုင်းပြည်ပဆိုင်ရာလေဆိပ်ကအမေရိကန်ကိုတွားမဲ့လေယာဉ်ခီးစင်တွေမှာတားမြစ်ချက်ကိုပယ်ဖြတ်ပေးလိုက်တာဖြစ်တဲ့အကြောင်းလဲလေကြောင်းလိုင်းရဲ့ပြောခွင့်ရကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အမေရိကန်ကိုတွားမဲ့ခီးစွားရေးအတွက်ကြာဆင်းခဲ့ပြီးဒူဘိုင်းကလည်းအမေရိကန်မျိုးကြီး၅မျိုးကိုတွားမဲ့ခီးစင်တွေကိုလည်းရှော့ချခဲ့ရကြောင်းပြီးခဲ့တဲ့လတည်းမှာပဲ Emirates လေကြောင်းလိုင်းကပြောဆိုထားပါတယ်
မွတ်စလင်အများစုရှိရာနိုင်ငံ6နိုင်ငံကနေအမေရိကန်ကိုလာရောက်မဲ့သူတွေအပေါ်ပြည်ဝင်ခန့်ကန့်သတ်မိန့်ကိုအမေရိကန်မဲဆန္ဒရှင်အများစုကလက်ခံကြောင်းအမေရိကန်မီဒီယာတွေဖြစ်တဲ့ Politico နဲ့ Money Consulto ရဲ့နောက်ဆုံးပူးရဲစစ်တမ်းကတွေ့ရှိခဲ့ပါတယ်။တားမြစ်ချက်အသစ်အရာအီရန်၊လီဗျား၊ဆိုမာလီယား၊ဆူဒန်၊ဆီးရီးယားနဲ့ယီမန်နိုင်ငံတွေကခီးသွွားတွေကိုပြည်ဝင်ခန့်ဗီဇာရပ်ပေါင်း90ဆိုင်းငံ့ထားပြီးဒုက္ခသည်တွေအခြေချနေထိုင်ခွင့်ကိုတော့ရပ်ပေါင်း120ရပ်ဆိုင်ထားမှာဖြစ်ပါတယ်။နောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းမှာတော့တားမြစ်ချက်ကိုထောက်ခံသူ60ရာခိုင်နှုန်းရှိပြီးလက်မခံသူက28ရာခိုင်နှုန်းသာရှိပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ Republican Party ကမဲဆန္ဒရှင်တွေထဲမှာတော့84ရာခိုင်နှုန်းကထောက်ခံခဲ့ကြပြီး9ရာခိုင်နှုန်းကသာဆန့်ကျင်ခဲ့ကြတာပါ။တားမြစ်ချက်ဟာတီးခြားလွတ်လပ်တဲ့မဲဆန္ဒရှင်တွေကြားမှာလည်းထောက်ခံသူ56ရာခိုင်နှုန်းနဲ့ကန့်ကွက်သူ30ရာခိုင်နှုန်းရှိခဲ့ပါတယ်။အတိုက်အခံဒီမိုကရက်ပါတီကမဲဆန္ဒရှင်တွေထဲမှာတော့40ရာခိုင်နှုန်းကျော်သာထောက်ခံခဲ့ပြီး46ရာခိုင်နှုန်းကကန့်ကွက်ခဲ့ကြပါတယ်။နောက်ဆုံးစစ်တမ်းကောက်ယူရမှာတော့အရင်ကဆန့်ကျင်သူပိုများခဲ့တဲ့တခြားစစ်တမ်းတွေလိုမဟုတ်ပဲသမ္မတထရန့်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်နဲ့ပတ်သက်လို့ရည်ညွှန်းဖော်ပြခဲ့တာမျိုးတော့မရှိပါဘူး။ AP သတင်းဌာနနဲ့ NORC ဌာနတို့ရဲ့ပြီးခဲ့တဲ့လတဲ့ပူးရဲစစ်တမ်းမှာတော့ခီးသွွားတားမြစ်မိန့်ကိုဆိုင်းငံ့ထားဖို့တရားရုံးတွေရဲ့အမိန့်တွေကိုထောက်ခံသူအမေရိကန်60ရာခိုင်နှုန်းနီးပါးရှိတာကိုတွေ့ခဲ့ရပါတယ
်။အချင်းချာနေတဲ့တရုတ်တက္ကံတကြွလှရှားသူငင်းငယ်နိုဘဲဆုရှင်လူရှာဖို့ကိုစေဝါကုသပေးဖို့အမေရိကန်နဲ့ဂျာမနီနိုင်ငံတွေကကင်ဆာရောဂါအထူးကူတွေလာရောက်အကူအညီပေးကြဖို့တရုတ်နိုင်ငံကစီရင်တစ်ခုကဖိတ်ခေါ်လိုက်ပါတယ်။စစ်ပညာရှင်အဖွဲ့နဲ့တိုင်ပင်ပြီးတဲ့နောက်အသက်62နှစ်အရွယ်လူရှာဖို့မိသားစုရဲ့မေတ္တာရက်ခံချက်အရာဖိတ်ခေါ်လိုက်တာလို့လည်းတရုတ်နိုင်ငံအရှေ့မြောက်ဖက်ရှန်ယန်ဒေသကစီရင်ဝင်ဒီကနေ့ပြောဆိုလိုက်တာပါ။အသက်ကင်ဆာနောက်ဆုံးအဆင့်ထိခံစားနေရတဲ့အကြောင်းမေလာထဲမှာပဲစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်စီရင်မှာသူ့ကိုကုသခွင့်ပြုထားတာဖြစ်ပါတယ်။စေဝါကုသမှုခံယူနိုင်အောင်ပြည်ပကို ုထုတ်ခွာဝင်ပေးဖို့ဂျာမနီနိုင်ငံကတိုက်တွန်းခဲ့ပြီးနှစ်ရက်ကြာမှပဲအခုနောက်ဆုံးဆုံးဖြတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီလိုအနာမဏီကတော့ပြပကိုသွားနိုင်လောက်အောင်ဂျမ်းမာရေမကောင်းဘူးလို့ပြောထားပေမဲ့လူရှာပုံရဲ့မိတ်ဆွေတူလည်းဖြစ်အတိုက်ခံတက်ကြွလူရှာသူတူလည်းဖြစ်တဲ့ဟွာချားကတော့မကြသေးခင်က YouTube Internet ဗီဒီယိုတစ်ခုမှတွေ့ရတဲ့အထက်မှာတော့သူဟာချင်းနေတည်ငြိမ်ရှိနေတယ်တွေ့ရတဲ့အကြောင်းပြောဆိုခဲ့တာပါ။နိုင်ငံဆွေရတွေနဲ့လူခွင့်ရေးအဖွဲ့တွေကတော့စေကုသမှုခံယူဖို့လူရှာပုံရဲ့ဆန္ဒတိုင်းဗန်နေငုံမဆိုးထွက်ခွာခွင့်ပေးထားဖို့တောင်းဆိုနေကြပါတယ်။
ဟိမဝင်နာအရှိတ်ဒေတာမှာတရုတ်နိုင်ငံရဲ့လမ်းဖောက်လုပ်ရေးစီမံကိန်းကြောင့်အိန္ဒိချင်းအိန္ဒိယနိုင်ငံနဲ့တင်းမာမှုတွေကြီးထွားလာနေတာမှာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအတင်းမာဆိုအခြေအနေကိုရောက်နေတယ်လို့အကဲဂတ်တွေကပြောပါတယ်။နှစ်ဖက်စလုံးကအလျှော့ပေးဖို့လည်းအပြန်အလှန်တောင်းဆိုနေကြပါတယ်။အငင်းပွားနေမြေထဲမှာရှိနေတဲ့ကုန်းမြင့်ဒေတာကနေအိန္ဒိယတပ်ဖွဲ့တွေပြန်ဆုတ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုနေတယ်လို့တရုတ်နိုင်ငံရဲ့လမ်းဖောက်လုပ်ရေးစီမံကိန်းကြောင့်နိုင်ငံလုံးကျုံရေးပေါ်အကြီးအကျယ်ရိုက်ခတ်လာမှာကိုလည်းအိန္ဒိယနိုင်ငံကစိုးရိမ်နေပါတယ်။ဒေါကလန်ကုန်းမြင့်ဟာအိန္ဒိယနိုင်ငံအရှေ့မြောက်ဘက်စစ်ကင်းပြည်နယ်ဘူတန်နဲ့တရုတ်နိုင်ငံတို့ကြားမှာတည်ရှိနေပြီးတရုတ်နယ်မဟာမိတ်ဘူတန်နိုင်ငံတို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားတာဖြစ်ပါတယ်ရှင်။
ပေါ်ရုနဲ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ရှင်။မြန်မာနိုင်ငံမှာရောက်နေတဲ့ UNHCR ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီဟာဒီကနေ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးအိန္ဒိချင်းနိုင်ငံတွေမှာရောက်နေကြတဲ့မြန်မာဒုက္ခသည်တွေအရေးဆွေးနွေးခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေနေရပြန်နိုင်ရေးအပါအဝင်မြန်မာနိုင်ငံကဒုက္ခသည်တွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေအရေးဆွေးနွေးခဲ့ကြတဲ့အကြောင်းအပြည့်အစုံကိုမခင်ဖြူတွေကပြောပြမှာပါရှင်
။ဒီလ၁ရက်နေ့ကနေ၆ရက်နေ့အထိ၆ရက်ကြာမြန်မာနိုင်ငံကိုရောက်ရှိနေတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီဟာဒီနေ့နေ့လယ်ပိုင်းတုန်းကမြန်မာနိုင်ငံသားရေးဝင်ကြီးလက်ဖြင့်နောက်နိုင်ငံတော်အတန်းပင်ခဲ့ပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မြန်မာအိန္ဒိချင်းနိုင်ငံတွေမှာရောက်နေကြတဲ့ဒီမြန်မာနိုင်ငံကဒုက္ခသည်တွေအရေးအဓိကထားဆွေးနွေးခဲ့တာဖြစ်တယ်လို့ UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Tan ကပြောပါတယ
် They talked about refugee returns from Thailand they talked about some citizenship issues in Rakhine State and they
ထိုင်းနိုင်ငံမှာရှိတဲ့မြန်မာဒုက္ခသည်တွေအိမ်ပြန်နိုင်ရေးဒီခိုင်ပြည်နယ်ကနိုင်ငံသားစီစစ်လက်ခံမှုဆိုင်ရာကိစ္စနဲ့မြန်မာနိုင်ငံတွင်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအကြောင်းဆွေးနွေးခဲ့ကြတာပါ
ဒီကနေ့ဒေါက်တာဆန်းစုကြည်နဲ့ UNHCR မဟာမင်းကြီးဂရန်ဒီတို့ရဲ့တွေ့ဆုံမှုအတွင်းမှာမြန်မာနိုင်ငံရဲ့လက်ရှိဆောင်ရွက်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေနောက်မြန်မာအစိုးရနဲ့ UNHCR အဖွဲ့အကြားပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကလည်းဒီကနေ့တွေ့ဆုံမှုအပြီးမှာသတင်းထုတ်ပြန်ထားပါတယ်UNHCR မှာမင်းကြီးဂရန်ဒီဦးဆောင်တဲ့ကုလသမဂ္ဂအဖွဲ့ဝင်6ဦးပါကိုယ်စားလှယ်အဖွဲ့ဟာဒီလ1ရက်နေ့ကနေ4ရက်နေ့အထိမှာတော့အချက်ဘက်ပြပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေနဲ့မောင်တော်ခရိုင်မြောက်ပိုင်းဒေသတွေကဒုက္ခသည်တွေဒေသခံတွေနဲ့လည်းတွေ့ဆုံခဲ့တာပါမနက်ပြန်ကြာသားရင်းနေမှာတော့ရခိုင်မျိုးမှရှိတဲ့နိုင်ငံတကာတယုံတွေကတာဝန်ရှိသူတွေနောက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်း UNHCR မှာမင်းကြီးဂရန်ဒီတွေ့ဆုံမှာဖြစ်ပါတယ်မြန်မာနိုင်ငံခီးစဉ်ပြေးမှာတော့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီမှာလည်းဒီမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအရေးကိုဆွေးနွေးမှာဖြစ်တဲ့အကြောင်း UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Tan ကပြောသွားပါတယ်ရှင်
။မခင်ဖြူတွေပြောပြခဲ့တာပါရှင်။အခုတော့ရှမ်းပြည်နယ်မြောက်ပိုင်းကလက်နက်ကိုင်တပ်ဖွဲ့တွေရဲ့တိုက်ပွဲအခြေအနေနဲ့ဒေသခံတွေထွက်ပြေးတင်းရှောင်နေကြရတဲ့အခြေအနေတွေကိုပြောပြမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာရှမ်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့ TNLA တအံပလောင်တပ်ဖွဲ့တို့တိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံကြေးရွာသား300ခန့်ဟာနမ်တူမြို့ပေါ်ကိုစစ်ဘေးတင်ရှောင်နေကြရပါတယ်။နာဆိုင်ကြေးရွာအုပ်စုအတွင်းနှစ်ဖက်တိုက်ပွဲကြောင့်ရွာကနေထွက်ခွာလာကြရတာဖြစ်တဲ့အကြောင်းစစ်ဘေးရှောင်ရွာသားတွေကပြောတာပါ။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့ TNLA တန်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းကရွာသား300ခန့်ဟာနမ်တူမြို့ထဲကိုစစ်ပေးတင်းချောင်လာနေတယ်လို့အကူအညီပေးရဖွဲ့ခေါင်းဆောင်ဦးအောင်စားမြစ်ကပြောပါတယ်
။လူကြီးကတော့လောလောဆယ်တော့290ပေါ့။သူတို့ကတော့ RCS နဲ့ TNL နဲ့တိုက်ပွဲဖြစ်တယ်လို့တော့ပြောတယ်။သူတို့ပြေးလာတာတော့အဲ့ဒါကြောင့်ပြေးလာတယ်။သူတို့ကိုပုတ်ပါရုံဖုံးချောင်းမှထားထားတယ်။ယာကြီးပေါ့
မနေ့ကနမ်ရူမြို့နယ်နာဆန်ကျေးရွာအုပ်စုပန်လော့ကျေးရွာနဲ့ပန်တန်ကျေးရွာနားမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ TNL တန်းပလောင်တပ်ဖွဲ့ပြန်ကြားရေးရရှိဘူမှုစာအကျော်ကအခုလိုပြောပါရစေ
။ဒီမှာတော့သူစီပြည်ပြည်နေတာဟိုတော့အခုကောင်းရင်မှကျွန်တော်လည်းထပ်မလို့အင်ဂျော်ဝင်ရလာပေါ့နော်အဲ့ကြောင့်တော့ပွဲတိတိမှုဖြစ်တယ်။နမ်ရူမြို့နယ်တကပန်ဆန်ကျေးရွာနားမှာဖြစ်တယ်။
TNL တမ်းပလောင်တပ်ဖွဲ့နဲ့ RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဟာပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလဇန်လကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနယ်မြေပိုင်ဆိုင်မှုပြဿနာကိုအရင်ခံပြီးတော့တိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်။မနေ့ကတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူး။အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်နမ်ရူမြို့နယ်နာဆိုင်ကျေးရွာအုပ်စုဝင်ပန်လော့ပန်တန်ပန်ကောင်းလွိုင်းကောင်းကြုံစတဲ့ရွာသားတွေဟာနမ်ရူမြို့ပေါ်ကိုစစ်ဘေးသိမ်းရှောင်လာခဲ့ကြတာပါစစ်ဘေးရှောင်ပန်လော့ရွာသူလူဆိုင်ကတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့ TNL တမ်းပလောင်တပ်ဖွဲ့တို့တိုက်ပွဲမဖြစ်ပွားခင်မှာကြိုတင်သိမ်းရှောင်လာတယ်လို့ဆိုပါတယ
်တနက်တန်လေးကြားလို့အဲ့မှာဖြတ်ပြေးလာတာအစတော့ရွာဘေးမှာပဲရှောင်မယ်လို့ထင်ထားတယ်မဲ့တနက်တန်ကြားတော့ဒီတဲ့ကိုပြေးလာတာ
နမ်ရူမြို့သားကိုရောက်လာတဲ့စစ်ဘေးရှောင်တွေကိုစာပယ်ရင်ကျေးမှုကော်မတီနိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC ဒေသခံကူညီပေးရေးဖွဲ့နဲ့မြေတားဖောင်ဒေးရှင်းတို့ကလည်းကူညီပေးဆောင်နေပါတယ်။လက်ရှိစစ်ဘေးရှောင်တွေအနေနဲ့စားတော့နေထိုင်ရေးမှာခက်ခဲရှိနေတယ်လို့မှတ်လွေးဆိုင်ကအခုလိုပြောပါတယ
်။ဆိုင်ရေးတောက်ရတော့မနေ့ညမှရအောင်ဆိုတော့နည်းနည်းတော့ခက်ခဲရှိတယ်ဒီမနေ့တော့အလူရှင်နည်းနည်းရလာတော့နည်းနည်းတော့ခက်ခဲရှိတာပေါ့လူကများတယ်ဆိုတော့300ကျော်ရှိတ
ယ်။တင်းချောင်လာတဲ့သူတွေထဲမှာမျိုးသမီးတွေနဲ့ကလေးငယ်အများဆုံးပါဝင်နေပါတယ်။ကျခင်ကမြန်မာသမတော်နဲ့ TNL တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ900ကျော်ကလည်းနေရမပြန်နိုင်သေးပဲနမ်ရူမြို့ကလီစုခရိယံဘုရားကျောင်းကချင်နှစ်ချင်းတင်းတော်ဘုရားကျောင်းရွှေမြင်သာဖုံးတော်ကြီးကျောင်းတို့မှာခိုလုံနေရသေးတယ်လို့အခုသဘန်စစ်ဘေးရှောင်တွေထပ်မံရောက်ရှိလာတာပါပြီးခဲ့တဲ့ဇွန်လ22ရက်နေ့နဲ့23ရက်နေ့တုန်းကနန်းဆန်မြို့နယ်တွင်သမတော်နဲ့ TNL တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့လို့မန္တန်ရွာက900နီးပါးခန့်ဟာလာရှုမြို့ကဖုန်ကြီးကျောင်းတွေမှာစစ်ဘေးသိမ်းချောင်လာခဲ့ရသလိုဒေသတွင်းတိုက်ပွဲရပ်တန့်လွားလို့မနေ့ကတရားကျော်နေရက်ကိုပြန်လွှားခဲ့ပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာမြန်မာသမတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲ TNL နဲ့တောင်ပိုင်းရှမ်းပြည်သမတော်တို့ကြားတိုက်ပွဲတွေမရပ်တန့်နိုင်သေးသလိုဆက်လက်သိမ်းမှလာတဲ့အနေအထားမှာရှိနေသေးတယ်လို့ TNL ဘက်ကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းတွင်ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်လာရှိုးခရိုင်ကြောင်းမဲခရိုင်မူဆယ်ခရိုင်နဲ့လောက်ကန်ခရိုင်တွင်တိရခန2000ကဟာစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုတခါတော့ထိန်သိမ်းခံထားတဲ့သတင်းထောက်3ဦးဘက်ကိုလည်းကြည့်ကြရအောင်ပါ။ TNL ခေါ်တအံပလောင်တိုက်ဖွဲ့ရှိရာနေမြေတဲ့တွားရောက်သတင်းယူရာကြောင့်တီဘော့အချင်းထောင်မှထိန်သိမ်းခံထားတဲ့သတင်းထောက်3ယောက်ရဲ့အမှုကိုတီဘော့ရဲစခန်းကနေနမ်ဆန်ရဲစခန်းကိုပြောင်းရွှေ့လိုက်ပါတယ်။ဘယ်မှာရုံးထုတ်စစ်ဆေးမယ်ဆိုတာတိကျမသိရသေးပေမဲ့နမ်ဆန်မှာပဲစစ်ဆေးမယ်ဆိုရင်တော့အခက်အခဲတွေရှိနိုင်တဲ့အကြောင်းသုံးသပ်နေကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ TNL ခေါ်တအံပလောင်တပ်ဖွဲ့ကကျင်းပတဲ့အပြည်ပြည်ဆိုင်ရာမူရစီဝအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားကိုသတင်းသွားယူခဲ့တဲ့ဒီမိုကရက်တစ်မြန်မာအတန် DVB သတင်းတောက်2ဦး AWD သတင်းတောက်2ဦးနဲ့ကောင်းမောင်းပို့သူ3ဦးတို့ကိုဇွန်လ26ရက်နေ့ကတက်မရော်ကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ကိုဇွန်လ28ရက်နေ့မှာတီဘောမြို့နယ်ရဲတပ်ဖွဲ့မှရုံးမှာတီဘောအခြေစိုက်ခမရ903ကမတရားအသေးနဲ့ဆက်သွယ်မှုစက်ခွန်တင့်နဲ့အမှုဖွင့်ခဲ့ပြီးတီဘောအချင်းထောင်မှာထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာတော့သူတို့အမှုကိုတီဘောရဲစခန်းကနေနမ်ဆန်ရဲစခန်းကိုပြောင်းရွှေ့လိုက်ကြောင်းတီဘောမျိုးနယ်ရဲတပ်ဖွဲ့မှရုံးကရဲအုပ်အောင်ကြီးကပြောပါတယ်
ဆက်ဆက်ဖြစ်တဲ့နေရာကအဲ့ဒီနမ်ဆန်မှာဖြစ်ခဲ့လို့နမ်ဆန်ကိုပြောင်းပေးရအောင်ကြာကျွန်တော်တို့အပိုင်းမှာဖြစ်ခဲ့တာမဟုတ်အဲ့ဒီမှာဖြစ်ခဲ့လို့အဲ့ဒီနေမီမှာဖြစ်တဲ့သူအဲ့ဒီကိုပြောင်းပေးတာပါကြာဒီမှာမဖြစ်ရင်ဆက်မဖြစ်ရင်လည်းအဲ့ဒီမှာပြောင်းဖြစ်နေတယ်ပေါ့ရှိပါတယ်
လောလောဆယ်မှာတရားစွဲဆိုခံရသူတွေကိုတီဘောအချင်းထောင်မှာပဲထိန်းသိမ်းထားပြီးဒီလ17ရက်နေ့ရုံးတင်ချိန်မှာဗဲမြို့မှာစစ်ဆေးမယ်ဆိုတာတော့သေချာမသိရသေးပါဘူး။နမ်ဆန်ရဲစခန်းကတာဝန်ရှိရဲရာရှိတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရပါဘူး။ဒီမိုကရက်တစ်မြန်မာအသံ DVB ကအက်ဒီတာဦးခမောင်ဆိုးကတော့နမ်ဆန်မှာတရားရုံးထုတ်ရင်လုံခြုံရေးနဲ့တွာလာရေးအတွက်အခက်အခဲရှိနိုင်ကြောင်းပြောပါတယ
်။ကျွန်တော်တို့ကဒီနေ့ညနေကျမှပဲပြင်းမယ်ဆိုပြီးတော့စောင့်နေတာလေဟိုသူတို့အဲ့ဒီကိုဘယ်ယုံမှာဖြစ်မယ်ဆိုတာပလဲလို့ပဲဇဝီဇဝါတော့ဖြစ်နေတာပေါ့နော်ဇဝီဇဝါဆိုတာကတော့ဟိုနမ်ဆန်ရဲဘက်ကတော့ကျွန်တော်ထင်တယ်တီဘောကိုတွားခေါ်လိုက်အတွားပြန်လောက်ရတယ်ဆိုရင်လုံလုံကြီးကတော်တော်လေးတော့ရမယ်ထင်တယ်ကျွန်တော်ထင်တာလေတီဘောမြို့နယ်တရားယုံမှာပဲစစ်ဖို့အတွက်ပြောထားတယ်ဆိုတာမျိုးတော့ကြားတော့ပေါ့နော်အဲ့တော့အဲ့ဒီကောင်ကကျွန်တော်ထင်တယ်ဒီနေ့တော့မပြန်တော့သူတို့ပြောရမယ်ထင်တယ်ပြန်မှာပဲဖြစ်မယ်ဆိုတာလေနမ်ဆန်ဆိုရင်တော့တော်တော်လေးတော့သွားရေးလာရေးကက်ကဲရှိတာ
တီဘောနဲ့နမ်ဆန်ဟာမော်တော်ယာဉ်နဲ့၄နာရီခီးအကွာဝေးမှာရှိတာဖြစ်ပါတယ် ဒီရက်ပိုင်းမှာတော့သတင်းတောက်၃ဦးရဲ့မိသားစုဝင်တွေဟာတိဘောမျိုးကိုတွားရောက်တွေ့ဆုံခဲ့ကြတယ်လို့ထင်းသိမ်းခံနေရသူတွေကျမကြီးကောင်းမွန်ကြောင်းလည်းပြောပါတယ်သတင်းတော့သုံးဦးဖမ်းဆီးတာနဲ့ပတ်သက်ပြီးရန်ကုန်မြို့အမေရိကန်တန်ယုံကစိုးရိမ်မကင်းကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဗြိတိန်အခြေစိုက်မြမအရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ CPJ ခေါ်သတင်းတော့များအကာအကွယ်ပေးရေးကော်မတီ Amnesty International ခေါ်နိုင်ငံတကာလူငယ်ချမ်းသာကွန်းအဖွဲ့နဲ့မြမပြည်ကသတင်းမီဒီယာအဖွဲ့အစည်းတွေကအ мян ဆုံးပြန်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ
်ကိုမိုးစောပြောပြသွားတာပါရှင်အခုရခိုင်ဘက်ကိုလည်းအလှည့်ပေးပါဦးမယ်ရခိုင်ပြည်နယ်တွင်းကကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေသူတွေအနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမလောက်ကားသလိုလွတ်လပ်စွာသွာလာခွင့်လည်းပိတ်ပင်ခံနေရပါတယ်။ဒီကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေကြတာ၅နှစ်ကြာမြင့်လာတဲ့အချိန်မှာပဲသူတို့မူလကနေထိုင်ခဲ့ကြတဲ့နေရာတွေမှာပြန်ပြီးနေထိုင်ခွင့်လည်းမရေရာတော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ။အခွင့်အရေးလှုပ်ရှားသူတွေကတော့အစိုးရဘက်ကတာဝန်ယူဆောင်ရွက်ပေးဖို့တိုက်တွန်းနေကြတဲ့အကြောင်း AP သတင်းဆောင်ပါတစ်ပုဒ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်စစ်တွေကဒုက္ခသည်စခန်းမှာ2012ခုနှစ်ကစလို့ခိုးလုံနေရတဲ့သူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်တွင်ကြသူတွေကတအုပ်ဖြစ်တဲ့ဟာမီရာဘီကွန်းကတော့သူမရဲ့၄နှစ်အရွယ်သမီးဖြစ်သူကိုသူများကလေးတွေလို့ကြောင်းထားပြီးပညာဓာတ်ကြီးဖြစ်စေချင်နေတာပ
ါ
ကျမလေးသူ့ကိုပညာသင်ပေးချင်ပါတယ်တခြားကလေးတွေလို့ပဲကျောင်းပို့ပေးချင်တာပေါ့
ဒါပေမဲ့သမီးလေးကတိတ်မကျမ်းပါလားလို့လူကထွားမလာဘူးလို့လဲဟာမီရာကညီးပါတယ
်
ကျမသမီးနာမည်ကရော့စမိုက်တာပါအသက်၄နှစ်ရှိပါပြီနေမကောင်းလို့ကလေးကမထွားဘူးရှင
်စခန်းတွင်းမှာနေထိုင်ကြရတဲ့တခြားကလေးငယ်တွေလိုပဲအာဟာရမပြည့်တဲ့အခက်အခဲနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်စစ်တွေမြို့ပေါ်မှာမွေးဖွားကြီးပြင်းခဲ့တဲ့ဟာမီရာဘီကွန်းကတော့အရင်ကဆိုရင်အတူတကွရောနှောနေထိုင်ခဲ့ကြတာလို့ပြန်ပြောပါတယ်ဒါပေမဲ့2012ခုနှစ်ဇွန်လ5ရက်နေ့မှာတော့ရခိုင်ပြည်နယ်မှာဘာသာရေးဆန်တဲ့အဓိကယုံတွေဖြစ်ခဲ့ပြီးတဲ့နောက်အရာအလုံးကပြောင်းလဲခဲ့ပါတယ်စစ်တွေမျိုးပေါ်ကကြောင်းထိုင်ဖုံးတော်ကြီးတပားဖြစ်တဲ့ဆရာတော်အရှင်စာရကတော့အတူရှင်တွဲနေထိုင်ရေးခံယူချက်နဲ့ပတ်သက်ပြီးအခုလိုမိန့်ကြားပါတယ
်သူလူတွေကစဉ်းစားလာကြတယ်စဉ်းစားလာကြတယ်သူတို့နဲ့နေရင်တော့ငါတို့ပြဿနာဘယ်တော့မှအေးမှာမဟုတ်ဘူးအဲ့ဒီတရားလူတွေရင်ထင်မှာကိန့်တော့တော့
အခွင့်အရေးလှုပ်ရှားမှုအဖွဲ့45 rights ရဲ့တီထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့ Matthew Smith ကတော့လက်ရှိကယ်ဆယ်ရေးစခန်းတွေကအခြေအနေတွေကိုအခုလိုပြောပြပါဗျ
We've consistently documented avoidable deprivations in humanitarian aid
စခန်းတွင်ကန့်သတ်ချက်တွေကြောင့်ဒီမှာနေထိုင်ကြရတဲ့သူတွေတော်လေးခက်ခဲပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေရနိုင်ရင်လည်းမရတဲ့တက်တည်ထောက်ထားတွေပုံမှန်လို့ကျွန်တော်တို့လက်ခံရရှိနေပါတယ်အခုလက်ရှိစကမ်းမှာအချိုးပေါခံရဆုံးကတော့လွတ်လပ်စွာသွားလာခွင့်တားမြစ်ခံထားရတာဖြစ်ပါတယ်သွားလာခွင့်ကန့်သတ်ခံထားရတာကြောင့်ဒီမှာနေထိုင်ကြသူတွေဘာမှလှုပ်ရှားလို့မရဒါမှမဟုတ်ရင်လည်းအထောက်အကူတွေမရဖြစ်နေကြပါတယ်ဒါကြောင့်လဲကျမကြီးရောနောက်ကောင်းကောင်းမွန်မွန်နေထိုင်ရေးအတွက်ကိုပါတက်ရောက်စေတာပါ
2012ခုနှစ်အဓိကယုံနေမတိုင်ခင်ကသူတို့နေထိုင်ခဲ့ကြတဲ့နေရာတွေမှာပြန်ပြီးနေထိုင်ခွင့်ကလည်းမသေးကြတော့သလိုအစိုးရဘက်ကလည်းဒီလူတွေအခွင့်အရေးအတွက်ဆောင်ရွက်ပေးတာကမတွေ့ရဘူးလို့ Matthew Smith ကပြောပါတယ
် Well there are a lot of problems with the way in which people are confined to the camps that could be fixed relatively
soon ။ဒီမှာကန့်တဲ့နေထိုင်ကြတဲ့လူတွေအတွက်ပြဿနာကနီလန်ပေါင်းစုံနဲ့ရှိနေတာပါ။မူလနေရာမှာပြန်လဲအခြေချခွင့်ပြဿနာကပိုကြီးပါတယ်။ဒီရွှေပြောင်းနေထိုင်ကြရတဲ့မိသားစုတွေလူမှုအတိုင်းဝိုင်းတွေကသူတို့မူရင်းနေရာကိုပြန်ခွင့်ရှိပြီးတော့အစိုးရဘက်ကဆောင်ရွက်ပေးရမှာပါဒီလူမှုအတိုင်းဝိုင်းတွေရဲ့တမွေးဝမ်းကြောင်းလုပ်ငန်းတွေနောက်သူတို့ရဲ့လူခွင့်ရေးကိုလေးစားသမှုနဲ့မြင့်တင်ပေးနိုင်မှုအစိုးရအနေနဲ့ခွင့်ရေးတွေကိုလေးစားပြီးလုပ်ပိုင်ခွင့်အတွင်းကနေဆောင်ရွက်ပေးဖို့တာဝန်ရှိပါတယ်အခုအချိန်ထိတော့အာဏာပိုင်တွေဘက်ကဒါမျိုးလုပ်ပေးတာမျိုးမတွေ့ရသေးပါဘူး
သူတို့ကသူတို့ရိုဟင်ဂျာတွေပါလို့ပြောဆိုကြတဲ့မွတ်စလင်တွေဟာအင်းကြီးချင်းဘင်္ဂလားဒေ့ရှ်ကနေဝင်ရောက်လာသူတွေလို့ရှုမြင်ခံရတာဖြစ်ပြီးမြန်မာနိုင်ငံသားဖြစ်ခွင့်လွတ်လွတ်လပ်လပ်သွားလာခွင့်နဲ့အခြေခံလူအခွင့်အရေးတွေညှင်းပယ်ခံရတာဖြစ်ပါတယ
်ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာ နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။အခုပုဒ်ထူးနေ့ညပိုင်းအတန်းလွှင့်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ရန်သူတွေလို့ယူဆထားတဲ့မီဒီယာတချို့ကိုပြစ်မှတ်ထားပြီးလူမှုကွန်ရက်မီဒီယာဘော်ကနေလှုံ့ဆော်တဲ့ post တွေတင်ခဲ့ပါတယ်။အခုနောက်ဆုံးပြစ်မှတ်ထားဝေဖန်တိုက်ခိုက်နေတာကတော့အဓိကမီဒီယာကြီးတွေဖြစ်တဲ့ CNN နဲ့ MSNBC တို့ဖြစ်ပါတယ်။အင်ဗျူရောဆိုင်ယာ VOA သတင်းတောက်ပီတာဟိန်းလင်းရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်။
American သမ္မတဒေါ်နယ်ထရန့်ကအေဝင်ဂေလိအသင်းတော်ဝင်ခရစ်ဟန်နဲ့အများစုတက်ရောက်ခဲ့ကြတဲ့လူတို့ကိုပြီးခဲ့တဲ့စနေနေ့ကမင်းကွန်းပြောတာမှာသူ့အပေါ်နဲ့သူ့ရဲ့မူဝါဒတွေအပေါ်မတရားတိုက်ခိုက်နေကြတဲ့အထုအယောင်မီဒီယာတွေလို့သူသုံးနှုန်းတဲ့အတိုင်းဆွတ်ဆွဲပြောဆိုခဲ့ပါတယ်။သူ့အပေါ်လူတို့ထောက်ခံမှုကလည်းတမိုင်းဝင်ကြဆင်းနေတာပါ
။ The fake media is trying to silence us.
အယောင်ဆောင်မီဒီယာကနေကျွန်တော်တို့အားလုံးကိုနှုတ်ဆက်သွားအောင်စ조사နေပါတယ်ကျွန်တော်တို့ကအမှန်တရားကိုသိပါတယ်ဒါကြောင့်ဒီလူတွေကိုဒီလိုလှုပ်ခွင့်မပေးပါဘူ
းသူ့ကိုအပြင်းထန်ဆုံးဝေဖန်ချသူနှစ်ဦးဖြစ်တဲ့ MSNBC သတင်းဌာနရဲ့အစီအစဉ်တင်ဆက်သူ Joe Scarbot နဲ့ Mika Branciski တို့ကိုရည်ရွယ်ပြီး Twitter မှာအငင်းပွားပွဲရေးသားခဲ့ပြီးတဲ့နောက်ပိုင်းမှာသမရရဲ့ဒေါသကနောက်ထပ်သူ့ရဲ့ပြစ်မှတ်တစ်ခုဖြစ်တဲ့ CNN သတင်းဌာနဘက်ကိုလှည့်သွားခဲ့ပါတယ်CNN စလုံးပေါ်မှာသမရကအပေါ်စီးကနေနဗန်းလုံးခဲ့တာကိုဖန်တီးထားတဲ့ဗီဒီယိုတစ်ခုကို Twitter မှာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတင်ခဲ့တာပါဒီဗီဒီယိုဟာဆိုရင်သမရအနေနဲ့သတင်းထောက်တွေအပေါ်အကြမ်းဖက်ကြဖို့အပေးအမြောက်ပြုထားတာလို့ CNN ကကြေညာချက်ထုတ်ပါတယ်ဒါပေမဲ့ Twitter မှာတော့ပြန့်နှံ့သွားပြီးလူ9သိန်းလောက် like လုပ်ခဲ့ကြသလိုလူပေါင်း3သိန်းလောက်ကအပြန်အလှန် tweet လုပ်ပြီးရေးသားခဲ့ကြပါတယ်တစ်ချိန်တည်းမှာပဲအင်ဖြူရောသတင်းစာရှင်းလင်းပွဲတွေကအကျဉ်းရည်နဲ့လာပြီးထုတ်နှက်မှုတွေကပိုများလာသလိုမီဒီယာတွေရဲ့သတင်းရယူမှုအပေါ်ဝေဖန်မှုကလည်းတိုးလာပါတယ်။အင်ဖြူရောပြောခွင့်ရဆာရာဟတ်ကဘီဆန်ဒါစ်ကအခုလိုပြောပါတယ
်။ I think that we should take a really good look at what we are focused on.
ကျမတို့အလေးထားအယုံစိုက်တဲ့အကြောင်းအရာနဲ့သတင်းရယူမှုအပေါ်မှာကြည့်ကောင်းအောင်တော့လုပ်ဖို့လိုတယ်လို့ကျမထင်တယ်လေ။နောက်မှန်ကန်မှုယူသားမှုရှိဖို့လေလုပ်ကြရလိမ့်မယ်လို့ထင်ပါတယ်။
အင်ဖြူရောပြောခွင့်ရဆန်ဒါစ်ရဲ့မှတ်ချက်ကိုသတင်းရယူနေကြတဲ့သတင်းတောက်တွေကချက်ချင်းတုံ့ပြန်ပါတယ်အလိုလိုက်အကြိုက်ဆောင်ပြီးသတင်းရေးသားစရာမလိုတဲ့မီဒီယာရဲ့အခန့်ကဏ္ဍကိုသတင်းတောက်တွေကခုခံကာကွယ်ပြောဆိုကြတာပါ Playboy မဂ္ဂဇင်းကသတင်းတောက် Brian Karam ကအခုလိုတုံ့ပြန်ပါတယ
် I think to ask you questions you're here to provide the answers and what you just did is inflammatory
ကျွန်တော်တို့ဒီနေရာကိုလာတာကခင်ဗျားကိုမေးခွန်းတွေမေးဖို့ပါမေးတာတွေကိုဖြေဖို့ခင်ဗျားလိုက်တမှာရှိနေတာပါဒါပေမဲ့ခင်ဗျားကဘာပဲလုပ်နေလဲဆိုတော့တွေ့တယ်မလားသမရကမှန်းပြီးတော့ဓမ္မရှိတဲ့လူတွေကတော့အတုအယောင်မီဒီယာတွေပါလို့တနိုင်ငံလုံးကလူတွေကိုလှုံ့ဆော်နေတာ
ပါ Republican တချို့ကတောင်သမရ Trump ရဲ့ Twitter မှာရေးသားချက်တွေကိုဝေဖန်ပါတယ်သမရအနေနဲ့မီဒီယာတွေအပေါ်တိုက်ခိုက်နေရတဲ့အပေါ်စိတ်ချမ်းမြေသာရနေနိုင်ပေမဲ့ဒါကသူ့ကိုယ်သူကြာရှုံးအောင်လုပ်နေတဲ့သဘောဖြစ်နေတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်George Washington တက္ကသိုလ်က Matthew Hintman ကအခုလိုပြောပါတယ
် It's clear that he is alienating a significant chunk of the
သူ့ကိုတခဲနဲ့ထောက်ခံမဲပေးကြတဲ့သူတွေနဲ့ကင်းကွာလာနေတာကတော့ရှင်းပါတယ်လူလူထောက်ခံမှုအရာဆိုရင်လေမျိုးဆက်တွေအတွင်းကျွန်တော်တွေ့မြင်ရသလောက်သူကလူလူမကြိုက်ဆုံးသမ္မတတယောက်ပ
ါဒါပေမဲ့သမ္မတ Trump နဲ့သူ့ရဲ့ပြောခွင့်ရတွေကတော့ဝေဖန်သူတွေဘာပြောပြောမမှုပဲ Twitter ကနေဆက်ပြီးတိုက်ခိုက်သွားမယ်ဆိုတာကိုကြေညာထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကလည်းသမ္မတထရန့်ကအတုအယောင်မမှန်မကန်မီဒီယာကသူ့ကိုလူမှုကွန်ရက်တွေမသုံးသင့်ဘူးဆိုပြီး Republican တွေနဲ့တခြားသူတွေကိုနားချဖို့စ조사ဖန်ဆာလုပ်နေပါတယ်။ဒါပေမဲ့သိထားရမှာကကျွန်တော်နိုင်ပါတယ်ဆိုပြီးလူမှုကွန်ရက် Twitter မှာရေးသားခဲ့ပါတယ်ရှင်
။မတင်ကြီးထိုက်ပြပြသွားတာပါရှင်။ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင
်။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ5ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းမှာနားဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့စီးကြောက်တဲ့ယောဂအကြောင်းလူထုကျန်းမာရေးကန်တာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ဒီအမျိုးသားရေးစိတ်ဓာတ်ကတော့တခါတလေမှာတော့လူအပ်ပါတယ်ဆိုတော့ဒါပေမဲ့လည်းဘယ်လိုဖြစ်လာလဲဆိုတော့အစွန်းရောက်တဲ့စိတ်တွေဖြစ်လာရင်ဆိုတော့နောက်တစ်ခုကကြတော့
အမျိုးသားရေးရှင်သန်လို့ရင်ဒီမိုကရေစီရှင်သန်နိုင်ပါမလားဆိုတဲ့အကြောင်းဆွေးနွေးသုံးသပ်ထားကြတာကိုနားဆင်ကြရမှာပါအဲ့ဒီနောက်မှာတော့ဗုဒ္ဓဦးနေ့တိုင်းနားဆင်နေရတဲ့အာကစားသတင်းလွှာကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်နည်းပညာကနေ့စဉ်လူမှုဘဝရဲ့အစိတ်အပိုင်းတစ်ခုဖြစ်လာနေတာနဲ့အမျှအိမ်တွင်းအကြမ်းဖက်မှုတွေမှာလည်းနည်းပညာကိုသုံးပြီးတော့ချိန်ချောက်တာတွေတိုးလာနေပါတယ်။ဩစတြေးလျနိုင်ငံမှာဆိုရင်အိမ်တွင်းအကြမ်းဖက်ခံရသူတွေအနေနဲ့ smartphone အပါအဝင်ခေတ်ပေါ်နည်းကိရိယာတွေကိုအသုံးပြုပြီးနှောက်ယှက်စော်ကားတဲ့သူတွေကိုဖော်ထုတ်နိုင်အောင်လူမှုအဖွဲ့အစည်းတစ်ခုကအကူအညီပေးနေတာပါ။ VOA သတင်းတောက် Faith Lapidus သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင်။
နည်းပညာကိုအသုံးပြုပြီးစော်ကားနောက်ရှက်တာတွေတဖြည်းဖြည်းနဲ့ပိုဖြစ်လာနေတယ်လို့ဩစတြေးလျနိုင်ငံကအမျိုးသမီးဆောင်လျှောက်ရေးဂီဟာပညာရေးတာဝန်ခံ Alex Richmond ကပြောပါတယ
် In terms of clients we've seen at the refuge in the last 12 months the stat would be now
ဒီဂီဟာမှာလွန်ခဲ့တဲ့12လအတွင်းကျမတို့တွေ့ရတဲ့သူအရေအတွက်ကစီရင်စရာတွေရတော့95ရေငနှုန်းရှိပါတယ
်ပြီးခဲ့တဲ့နှစ်ကဒီဂီဟာမှာရှိတဲ့ဝန်ထမ်းတို့ကကလေးတွေရဲ့ရုပ်ထဲကနေ GPS နဲ့ခြေအားခံလိုက်တာတွေကိုတွေ့ခဲ့ရသလိုတယ်လီဖုန်းတို့ Facebook တို့ကနေပြီးစော်ကားနောက်ဆက်တဲ့စာတွေတောက်လျှောက်ပို့နေတာတွေကိုလည်းတွေ့ခဲ့ရတယ်လို့သူကပြောပါတယ်။ဒါပြင်အဲ့ဒီလူရဲ့လှုပ်ရှားသွားလာမှုနဲ့ဖုန်းကိုစောင့်ကြည့်ဖို့အတွက်စောင့်ကြည့်ထောက်လန်းတဲ့ computer software တွေကိုလည်းဒီဖုန်းတွေမှာထည့်ထားတာကိုတွေ့ရတယ်လို့သူကပြောပါတယ
်။ It is very much the new frontier of domestic violence and
ဒါကအိမ်တွင်အကြမ်းဖက်မှုတွေရဲ့နေမြင့်တစ်တစ်ခုလုံးဝဖြစ်လာနေပြီးအတော်လေးကိုဆူဆူဝါဝါစော်ကားနောက်ဆက်တာတွေကိုလည်းတွေ့လာနေရပါတယ်။
ဒီလိုစော်ကားနောက်ဆက်တာတွေကိုကာကွယ်တားဆီးနိုင်ဖို့အတွက်အိမ်တွင်းအကြမ်းဖက်တာကိုခံရတဲ့သူတွေအနေနဲ့လုံထင်လုံထိုက်တာတွေကိုလုံးကြဖို့တိုက်တွန်းနေကြပါတယ်။ဒီထဲမှာတယ်လီဖုန်းကိုပြောင်းဖို့နဲ့သူတို့နားမှာရှိတဲ့ဤပညာတွေစက်ကရိယာတွေကိုအကူအညီလိုတဲ့အခါမှာအသုံးပြုဖို့တွေလည်းပေါင်းပါတယ်။ Desmond Campbell ဟာ Safe at Home ဆိုတဲ့အိမ်တွင်းအကြမ်းဖက်ခံရသူတွေဘဝလုံခြုံမှုရှိအောင်အကူအညီပေးတဲ့အဖွဲ့မှလုံနေသူတဦးဖြစ်ပြီးတော့အဲ့ဒီလူတွေရဲ့အိမ်တွေကိုလုံခြုံမှုရှိအောင်အိန္ဒိယရဲ့ပဒင်းပေါက်တွေတကားတွေနဲ့တော့တွေအားလုံးကိုစစ်ဆေးပေးရတာဖြစ်ပါတယ်။ဒါပြင်အိမ်မှာရှိနေတဲ့အမျိုးသမီးတွေလုံခြုံမှုရှိအောင်လှုပ်ဆောင်ပေးရတာဖြစ်ပါတယ်။ခန္ဓာကိုယ်ဘေးကင်းလုံခြုံဖို့ကလုံခြုံရေးမဟာဗျူဟာတစ်ခုလုံးရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ဆိုတာသူ့အနေနဲ့သိရှိတယ်လို့ Desmond Campbell ကပြောပါတယ
်။ When I talk about this debugging training that's coming up a lot of them are still very interested in getting that extra service
နီးပညာနဲ့နီးကိရိယာတွေရဲ့အကူအညီယူဖို့ကိစ္စပြောတဲ့အခါမှာအတော်များများကနောက်ထပ်အပူဝင်ဆောင်မှုတွေယူဖို့စိတ်ဝင်စားကြပါတယ်ဒါကသူတို့အိမ်မှာလုံခြုံမှုရှိအောင်လုပ်တဲ့နောက်ထပ်နည်းလမ်းတွေဖြစ်ပါတယ
်ဒီထဲမှာ online အသုံးပြုတဲ့အခါ BN ရဲ့ကင်းကင်းနဲ့အသုံးပြုနိုင်ဖို့လည်းပါဝင်တယ်လို့သူကပြောပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်အခုလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါတော့မယ်ဒီတစ်ပတ်လူထုကျန်းမာရေးအစီအစဉ်မှာတော့စီးကြောက်တဲ့ယောဂအကြောင်းကိုပြောပြပေးမှာဖြစ်ပါတယ်စီးကြောက်တဲ့တာဟာပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ပေမဲ့ပေါ့ပေါ့ဆာဆာသဘောထားခဲ့မယ်ဆိုရင်တော့ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းအထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးကျော်အောင်နိုင်ကိုဒေါက်တာတန်စော်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
လူတယောက်ဟာတနစ်တာအတွင်းမှာရေကိုအနည်းဆုံး2လီတာပြည့်အောင်တောက်သုံးနေတယ်လို့ကျန်းကျင်သူတွေကပြောကြပါတယ်။မိဘမျိုးထဲမှာစီးကြောက်တဲတဲ့ယောဂရှိသူတွေမိမိကိုယ်တိုင်စီးကြောက်တဲကိုအခွင့်အရေးများတဲ့သူတွေနဲ့ချွတ်ထွက်များတဲ့အလုပ်ကိုလုပ်ကိုင်နေရတဲ့သူတွေမှာတော့တနစ်တာအတွင်းမှာစီးသွားတဲ့ပမာဏ2လီတာပြည့်အောင်ရေတောက်သုံးပေးတယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ရိုးရိုးပေါ့နော်။ဖိုးဖွာပေမေဦးလေးတော့စသည်အပြင်မှာတယောက်မှာ
ကြောက်တယ်ဆိုတာရှိခဲ့ရင်ကိုလည်းတင်နိုင်တယ်เนาะကြောက်ဖြစ်နိုင်တယ်ဆိုပြီးမှတ်ထားမယ်ရေကိုဒါကြောင့်မလို့ပူတော့ပေးဖို့လိုပါတယ်ဒါကြောင့်အထူးသဖြင့်တော့ပြီးခဲ့တဲ့နေရာစီလိုပူပြင်းတဲ့အချိန်လေးမှာရေကိုသူများထက်ကိုကပူတော့ပါရတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင်ဆရာတို့ကရေကိုဘလောက်တောက်ရမလဲပေါ့เนาะအကျန်းပြားဖြင့်ဆရာတို့ကတော့ကျန်းမာလူသူတိုင်းတနေ့တာတောက်တဲ့ရေပမာဏဆိုပြီး2လီတာဆိုပြီးဆရာတို့ပြောပါတယ်เนาะဒါဒီခဏကိုတွေကမကောင်းတဲ့ဓာတ်တွေဖယ်ရှားပေးဖို့တန်ရှင်းဖို့အတွက်ပေါ့เนาะအဲ့တော့ကြောက်တဲ့တဲ့လူတွေကြတော့ဆရာတို့ကရေ3လီတာလို့ပြောရင်တစ်ခါတလေတချို့အလုတ်ကင်နေမှာမလုံတော့ဘူးနော်ဥပမာမိဖို့သားမှာပဲတစ်ချိန်လုံးလုံးနေရတဲ့လူတွေရှိတယ်နော်တင်မောမှာဆိုတင်မောစက္ကန့်ထဲမှာနေရတဲ့လူတွေပတ်ဝန်းကျင်ရမ်းပူတယ်ချွေးရီထွက်တဲ့လူတွေပေါ့နော်နေပူထဲမှာလုံလုံပြီးချွေးရမ်းထွက်တဲ့လူတွေမှာ3လီတာနဲ့မလုံတော့ဘူးနော်အဲ့ခါကျတော့ဆရာတို့ကပို့ပြီးတော့ကြောက်တဲ့တဲ့လူတွေကြောက်မတဲ့ချင်းတိတိကျကျပြောပါဆိုရင်တစ်နေ့ကို C 2လီတာထွက်အောင်ရေတောက်ပါလို့
ကြောက်ကက်ထဲမှာစီးကြောက်တည်တဲ့အခါနာကျင်မှုဝေဒနာတွေကိုမခံစားရဘဲရှိနေနိုင်ပါလေစီးကြောက်ငယ်လေးတွေနဲ့စီးကြောက်ပိုင်းဆလေးတွေကကြောက်ကက်အပြင်ကိုထွက်လာပြီးစီးလန်းကြောက်တနေရရမှာပိတ်ဆို့မှုဖြစ်ခဲ့မယ်ဆိုရင်တော့နာကျင်မှုဝေဒနာတွေကိုခံစားရမှာဖြစ်ပါလေခါနေရတဝိုက်ကြောပြင်းနာမှာရှင်းတဲ့နောက်နဲ့ညှက်ပြီးအောင့်တဲ့လက္ခဏာဟာစီးကြောက်တည်ခြင်းရဲ့လက္ခဏာတစ်ခုဖြစ်ပါလေပိုပြီးတေချာစေဖို့အတွက်ဓာတ်မှန်ရိုက်တာနဲ့စီးစစ်တာတွေကိုလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျွန်တိုင်းကပြောပါလေ
ပေတော့မညာခါချင်းနဲ့တော့ညက်ပြီးနားတယ်ဆိုရင်ကိုဆရာတို့ကစီလန်းကြောင်းမှာကြောက်ကလေးတက်နေကိုရာခိုင်နှုန်းတော်တော်များသွားပြီ။များသွားပြီဆိုလို့ရှိရင်ဆရာတို့ကအာထရာဆောင်းဖြိုက်ပြီးစစ်ဆေးတယ်စီးစစ်တယ်။နော်ဒီနှစ်ခုစစ်ဆေးလိုက်ခြင်းအပြင်ဆရာတို့ကစီးကြောက်ကြောင်းဘိုင်းနာခြင်းဟုတ်မဟုတ်ကိုချက်ချင်းတော်တော်များများရာခိုင်နှုန်းပြည့်နေပါပြောနိုင်တယ်။နော်စကယ်လို့ဆရာတို့ကဒီစီလန်းကြောင်းမှာကြောက်ကလေးတစ်လုံးတက်ခဲ့လို့ရှိရင်အဲ့ဒီကြောက်ကိုတော့အာထရာဆောင်းနဲ့မမြင်ရဘူး။သို့တော့တက်နေတဲ့အတွက်ကြောင့်မလို့ဆရာတို့တဲ့ထက်ဘက်မှာရှိတဲ့ကြောက်ကတ်ထဲမှာစီးတွေကအကုန်လုံးမစင်းနိုင်တော့ဘဲနဲ့ကျန်နေတယ်။နော်အဲ့ဒါကိုသွားတွေ့တယ်။တချို့တွေကတော့ဒါကိုကြောက်ကတ်ရောင်တယ်လို့လည်းသုံးပါတယ်။ဆရာတို့အင်္ဂလိပ်လိုဆိုတော့ hydronephrosis ပေါ့။အဲ့တော့စီးထဲမှာတော့ဆရာတို့ကဘာတွေ့နိုင်လဲဆိုတော့ကြောက်မုန်လေးတွေပါလာတာတွေ့နိုင်တယ်။ဒါတွေတဲ့အချိန်မှာပုတ်ပြီးစင်းလာတဲ့အတွက်ကြောင့် RBC သွေးစာလေးတွေတွေ့နိုင်တယ်။မျက်စိနဲ့မမြင်ရတော့သွေးစာလေးတွေပေါ့။ဒါကြောင့်မို့ဆရာတို့ဒီနှစ်ခုကိုစစ်ဆေးလိုက်လို့တွေ့ရှိပြီဆိုရင်ဒီလူပြောက်မှာစီးလန်းကြောင်းမှာကြောက်တက်နေတယ်။ဒါကြောင့်နာတာဆိုပြီးဆရာတို့ကပြောနိုင်တယ်ပေါ့နော်။
စီးကြောက်တဲ့ယောဂါဟာအသက်အန္တရာယ်ဖြစ်ဖို့အခွင့်အရေးနည်းတဲ့ယောဂါတစ်ခုဖြစ်ပါလေ။ဂရုမစိုက်ဖဲအလစ်လျူရှုထားခဲ့မယ်ဆိုရင်တော့ယောဂါပိုးဝင်ရောက်ရာကနေတဆင့်အသက်ဆုံးရှုံးမှုတွေဖြစ်ပေါ်နိုင်ပါလေ။စီးကြောက်တဲ့ပြီလို့သိရှိတဲ့အခါစိတ်ကူးသမှုတွေကိုထိထိရောက်ရောက်ခံယူသင့်တယ်လို့ပြောပါလေ
။ဒါပေမဲ့တချို့အခြေအနေတွေမှာဟောအသက်ရွယ်ကြီးမြင့်နေသူမှလည်းဒီလိုတွေကနှလုံးယောဂါသွေးကောယောဂါအခမ်းရှိတယ်။ဒီနာတဲ့အတွက်ကြောင့်သွေးတွေတက်ပါလေ။ဟောသွေးနာတဲ့အချိန်မှာသွေးတိုးတာပေါ့နော်။အဲ့တော့သွေးတိုးတဲ့အခါမူလအခမ်းရှိနေတဲ့သွေးပိုတိုးသွားတယ်ဆိုရင်ဒီကြောက်ကြောက်တော့မဟုတ်ပဲနဲ့လေသွေးတိုးတဲ့အကြောင်းဒီဖြတ်တာလည်းဖြစ်နိုင်တယ်နှလုံးထိခိုက်တာတွေလေဒါတွေဖြစ်နိုင်တာပေါ့နော်ဒါကတော့ဒီနာလို့သွေးတိုးတာရဲ့နောက်ဆက်တွဲပေါ့နောက်တစ်ခုကတော့ဘာဖြစ်နိုင်သေးလဲဆိုတော့ဒီကြောက်ကလေးတက်နေတယ်တက်တာကြာပြီနော်သူ့မှာစီးကြိုယောဂလည်းအခမ်းလည်းရှိတယ်ဆိုရင်စီးပိုးဝင်မှုပိုလွယ်တယ်အဲ့တော့ပိုးဝင်မှုပိုလွယ်တဲ့အခါတော့ဘာဖြစ်နိုင်လဲဆိုတော့အောက်ပိုင်းစီးပိုးဝင်တာရေမကြည့်ဘူးနော်အဲ့တော့ဆေးကုသလိုက်ရောက်တဲ့အသက်အန္တရာယ်ဝေးတယ်သို့တော့အပေါ်ပိုင်းလို့ခေါ်တဲ့ဆရာတော့စီးပြော့အထက်ကနေကြောက်ကအထဲကိုပိုးရောက်သွားပြီဆိုရင်ခုနကဆရာတို့ကြံနေခဲ့တဲ့မစည်းစင်းနိုင်ပေတဲ့ကြံနေတဲ့စီးနေရာတွေမှာကြောက်ကထဲမှာကြံနေတဲ့နေရာတွေမှာပိုးဝင်ပြီးတော့ပြည်ဖြစ်သွားနိုင်တယ်။အဲဒါဆိုဆရာတို့ hydronephrosis ကနေ pyonephrosis လို့ခေါ်တာ။နော်ပိုးတွေကဟိုကြောက်ကထိတက်သွားတယ်။အဲတော့ကြောက်ကထိတက်သွားပြီဆိုရင်တော့အဲ့ဒီကနေသွေးထဲကိုပိုးတွေရောက်သွားရင်သွေးစိတ်ပြတ်နှံ့ခြင်း septicemia ဖြစ်သွားနိုင်တယ်။နော်အဲ့တော့သွေးစိတ်ပြတ်တာကနေ septic shock ဒီကနေတစ်ဆင့်အသက်အန္တရာယ်ကိုဖြစ်သွားနိုင်တာရှိတယ်သို့တော့နည်းပါလေပေါ့နော
်စီးကြောက်တဲတာဟာပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်ပေမဲ့ပေါ်ပေါ်ဆက်ဆက်သဘောထားခဲ့မယ်ဆိုရင်တော့ပြင်းထန်တဲ့နောက်ဆက်တွဲဆူကျူးတွေကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
လူလူနဲ့ဂျမားရေကန္တာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါရဲ့ရှင်အခုမြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်အခုခါမှာမြန်မာနိုင်ငံမှာအခွင့်အာဏာဒီမိုကရေစီအရှိန်ရအောင်အမြင့်တွယ်အောင်ကြိုးပမ်းရမယ့်အချိန်ဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမျိုးသားရေးစိတ်ဓာတ်တွေပုံစံမျိုးစုံနဲ့အရှိန်တက်လာတာကိုတွေ့နေရပါတယ်။အမျိုးသားရေးအာဏာလွှင့်ရင်ဒီမိုကရေစီရှင်သန်နိုင်ပါမလားဆိုတာသမိုင်းပညာရှင်ဒေါက်တာဦးအောင်ခင်မြမအရေးသုံးသပ်သူဦးအောင်သူငိမ့်တို့နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
မနင်္ဂလာမှာအခုအမျိုးသားရေးစိတ်ဓာတ်အချိန်မြင့်လာတယ်လို့ကျွန်တော်တွေးမိပါတယ်ကောင်သူငယ်အဲ့ဒါမှန်ပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုအချိန်မှာမြန်မာနိုင်ငံမှာလမ်းတွေတော်တော်များများမှာကဟိုတရားပွဲတွေဖြစ်တယ် တရားပွဲတွေဖြစ်တဲ့ခါကျတော့ဒါကဘာသာရေးရထွန်းကားတယ်လို့ပြောရင်လည်းရနိုင်ပေမဲ့တစ်ဖက်မှာလည်းဒီတရားပွဲတွေကြောင့်ပေါ့နော်တချို့လူတွေမှာစိတ်နှောက်ယှက်ဖြစ်ရတာရှိပါတယ်နောက်တစ်ခါကျတော့ဒီတိုင်းရင်းသားတွေဘက်ကသူတို့ရဲ့အခွင့်အရေးတွေကညစ်နာခဲ့တာကြာပြီးအခုချိန်မှာဒါအခွင့်အရေးတွေဖက်ဒရယ်ကိစ္စအစသဖြင့်ဒါတွေကပြောနေဆိုနေတဲ့အသံတွေလည်းပိုကျပါတယ်နောက်တစ်ခါကျတော့ဘာဖြစ်လာလဲဆိုတော့ဟိုမကြသေးခင်ရက်ပိုင်းကပဲဝုတ်ပြူနေကြတဲ့ဗလီနှစ်ခုကိုသွားပြီးတော့တော့ခတ်တာတွေချိတ်ပိတ်တာတွေဖြစ်ပါတယ်ဆိုတော့တစ်ဖက်ကလည်းခုနလိုဗုဒ္ဓဘာသာနည်းနည်းလေးအစွန်းရောက်တဲ့အင်အားစုတွေကဒီဘာသာမတူတဲ့အယူဆမတူတဲ့သူတွေပေါ်မှာသွားပြီးတော့ဟိုသူတို့ရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်သူတို့ရဲ့ဝတ်ပြုကိုယ်ပွယ်ခွင့်စသဖြင့်တွေကိုသွားပြီးတော့ကန့်သတ်ချုပ်ချယ်တဲ့ပုံစံမျိုးတွေဖြစ်လာတာလည်းတွေ့ရတယ်ဆိုတော့အဲ့ဒါတွေကတော့ပြောမယ်ဆိုလို့ရှိရင်တစ်ဖက်ကလည်းဟိုဒီမိုကရေစီသွားနေတယ်ပြောတယ်တစ်ဖက်ကလည်းဒါကျွန်တော်တို့ဟိုတွေ့နေရတဲ့အနေထားပါ
ဟုတ်ကဲ့အဲ့တော့ကျွန်တော်အဲ့အမျိုးသားကြီးတန်လဲနိုးကြလာတယ်တော်တော်တက်ကြွလာတယ်ဆိုတဲ့ရှိတော့ငါကျွန်တော်ဆွေးနွေးကြည့်နေပါကိုုံသူပြောတဲ့အထက်မှာဟုတ်ကဲ့တိုင်းရင်းသားတွေကလည်းပဲသူတို့အခွင့်အရေးအကြောင်းကိုပြောလာကြတာပါတယ်ဆိုတရားပွဲဆိုတာကတော့ဘာသာရေးနဲ့ပတ်သက်ပါတယ်အဲ့တော့ဆရာဦးအောင်ခင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဘာသာရေးဟာတော်တော်အရေးကြီးနေပါတယ် YMB ခေတ်ကလေးအားစပြီးအမျိုးဘာသာသာသနာဆိုတော့ race နဲ့ religion ပေါ့ဆရာဆိုတော့အဲ့ဒီဘာသာရေးအယူဆအခုထိရှိနေတော့မယ်လို့ထင်ပါတယ်ဆရာအဲ့မြန်မာတွေရဲ့မျိုးသားရေးစိတ်ဓာတ်ခြေခံဘယ်လိုသုံးသပ်မိပါလဲဆရာ
အဲဒီမိုကရေစီဆိုတာတော့အော်ဒလေဆိုတော့ဒီအချင်းဒလေကိုအခြေခံမှုဆိုတော့နှစ်ပေါင်းအများကြီးကြာတယ်လေ။တော့ဗမာပြည်ကလည်းအခုတည်းကအဲဒီသွားကိုကြောစားတာပြောတယ်လို့ပဲဒီစေအတွင်းကရှိတဲ့စိတ်ဓာတ်အဆင့်လောက်ကဂူလည်းဒီအဆင့်လောက်ပဲရှိနေတာဟုတ်။နိုင်ငံရေး evolution ပေါ့တဖြည်းဖြည်းတဆင့်ပြီးတဆင့်တိုးတက်ဖို့ကဗမာပြည်မှာအခွင့်အလားမရဘူးဗျာ။ဒီကြားထဲမှာစစ်တပ်ကဝင်အုပ်ချုပ်တာတော့ရှိတယ်။အဲ့တော့အဲ့လိုမျိုးအခွင့်အလားရတဲ့ဒီဟာရှိတယ်ဥမာအိန္ဒိယကြည့်မယ်ဆိုတပြည်းတပြည်းနဲ့ဟလာဒီအင်္ဂလိပ်ချပြီးတဲ့ဒီဒီမိုကရေစီလမ်းစဉ်အတိုင်းလုပ်တဲ့အင်္ဂလိပ်ဥပဒေအတိုင်းလုပ်တယ်ဆိုတော့ထိန်းတော့ထိန်းထားနိုင်တယ်ဒါပေမဲ့တစ်ချိန်တစ်ခါတစ်ခါကျတော့လေပောက်ကွဲလာတာရှိတယ်ဒါပေမဲ့အိန္ဒိယကအခုတည်းကလေထိန်းထားနိုင်တယ်ပေါ့ပြေတိတ်တော့အလွန်ကျွံဖြစ်မသွားဘူးအဲ့တော့ပမာပြည်ကတော့အဲ့ဒီအိန္ဒိယလိုပါလို့လည်းဆိုင်အများကြီးဖြစ်သွားရင်အလွန်ကျွံဖြစ်ဖို့ကအများကြီးအလားအလာရှိတာပေါ့ဗျာဆိုတော့ဒီအမျိုးသားရေးစိတ်ဓာတ်တို့ဘာလို့ကပြင်းထန်လာတဲ့အခါကျတော့ဒီခရီးဟိုဂျာမနီမှာဟိုဟစ်တလာပေါ်လာလို့ပေါ့ဗျာဟစ်တလာလည်းရွေးကောက်တင်မြောက်ကားတဲ့အစိုးရပဲ
အဲ့တော့ဒီလိုအမျိုးသားရေးစိတ်ဓာတ်ပြင်းထန်လာခြင်းဟာဒီမိုကရေစီပေါ်ဆောင်ရေးအတွက်အလားအလာကောင်းပါရဲ့လားအကောင်သူကြီးဘယ်လိုမြင်ပါလဲကြော
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီအမျိုးသားရေးစိတ်ဓာတ်ကတော့တခါတလေမှာတော့လိုအပ်ပါတယ်ဆိုတော့ဒါပေမဲ့လည်းဘယ်လိုဖြစ်လာလဲဆိုတော့အစိုးရောက်တဲ့စိတ်တွေဖြစ်လာရင်ဆိုတော့နောက်တစ်ခုကကျတော့ခွဲကြဖိနှိပ်ဆက်ဆံမှုပေါ့နော်ကိုနဲ့အမြင်မတူတဲ့သူကိုနဲ့ကိုးကွယ်ရာဘာသာမတူတဲ့သူပေါ့စသဖြင့်ပုံမှန်သွားပြီးတော့ဟိုဖိနှိပ်တယ်ဟိုကန့်သတ်ချုပ်ချယ်တယ်ပေါ့နော်ဆိုတော့ဒီနောက်တစ်ခါကျတော့တစ်ဖက်ကသဘောထားအမြင်မတူတဲ့ဟာတွေကိုစီးနီးခံလို့ရဲ့စိတ်မရှိဘူးပေါ့ဆိုတော့ဒီလိုအနေအထားမျိုးဆိုရင်တော့ကျွန်တော်ထင်တယ်ဒီမိုကရေစီရေးအတွက်အလားအလာမကောင်းဘူးလို့ထင်ပါတယ်နောက်ခုနဆရာဦးအောင်ခင်ဆွေးနွေးသလိုပေါ့နော်ကျွန်တော်ထင်တာကဒီမိုကရေစီအတွက်ရေကန်ရေကန်နေလို့ပါတယ်ဆိုတော့အဲ့တော့ဒီရေကန်ရေကန်တွေကလည်းဆိုတော့ကျွန်တော်တို့ဒီမှာပြန်ပြီးတော့ဟိုတွက်ချက်ကြည့်လိုက်တော့သိအားမကောင်းတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဦးခင်ခင်ဗျာအင်္ဂလိပ်တွေလောက်ကမြန်မာနဲ့အိန္ဒိယမရှိမနှောင်းလွတ်လိုက်ရေးယူကြတော့အဲ့မြန်မာပြည်ရဲ့ခေါင်းဆောင်တွေပထမတော့လွတ်လိုက်ယူပြီးခါစားကြတော့အခုထိန်းထက်တောင်မှပို့ပြီးတော့ဒီအမျိုးသားရေးစီးတဲ့ကိုသူတို့ထိန်းထိန်းမိမ့်မိမ့်မြားမြားတရားဖြစ်အောင်လုပ်ခဲ့တာတွေ့ရပါတယ်ဆရာအဲ့ခေတ်ကအစိုးရအဖွဲ့ထဲမှာဆိုရင်ဘာသာစုံလူမျိုးစုံပါနေရကိုလည်းတွေ့ရတယ်အခုသမိုင်းကတဖြည်းဖြည်းတဖြည်းနောက်ဆုတ်သွားပါလားဆရာမြန်မာနိုင်ငံမှာ
ဟိုအဲ့ဒီသဘောမျိုးဖြစ်နေတယ်အခုဘာလဲဆိုတော့ဒီစစ်ဘောကနှစ်ပေါင်း90လောက်အုပ်ချုပ်သွားတာပေါ့ဗျာစစ်ဘောကဟိုကိုယ့်ဘောပဲကိုရက်တာဟိုကတကူကောင်းစာနဲ့အကျင့်ပဲရှိတယ်ဆိုနိုင်ငံရေးတွေသူတို့ကလုံးဝနားလည်တာမဟုတ်နှစ်ပေါင်း90လောက်လုတ်သွားတဲ့အချိန်မှာအကုန်ပြစ်တာပဲခင်ဗျာဒီနေပြည်တော်ကြီးတည်ဆောက်ထားတာဒီမိုကရေစီမှမဟုတ်ပဲနေပြည်တော်ဆိုတာစစ်တပ်လူသားစားစေအုပ်စုရဲ့အကျိုးစီးပွားကိုကာကွယ်ဖို့တည်ဆောက်ထားတာ Garrison State ပြ Garrison City အဲ့တော့ဒီ Garrison Town ထဲမှာသွားပြီးပါလီမန်လှုပ်ပြီးဒီမိုကရေစီပြောနေရတာသိသဘောမကြပါဘူ
းအဲ့တော့မြန်မာနိုင်ငံမှာအစိုးရပိုင်းနဲ့လူထုအခုခါမှာလူထုစိတ်ထဲမှာဒီအမျိုးသားရေးစိတ်ဓာတ်ခေါင်းထောင်လာတယ်အမျိုးသားရေးစိတ်ဓာတ်တက်ကြွလာတယ်ပို့ပြီးတော့ပြင်းထန်လာတယ်ဆိုတော့လူထုစိတ်ထဲမှာဖြစ်နေတာဆရာဆိုတော့လက်ရှိအစိုးရအနေနဲ့ရောဒီလူထုကိုဘယ်လိုများပြောင်းလဲနိုင်မယ်ထင်ပါတယ်သူတို့မို့လူထုနောက်ဝယ်ပဲမျောလိုက်နေရတော့မယ်လို့ယူဆမလားဆရာ
ဟိုဗမာပြည်ကပြည်သူလူထုနားလေတဲ့ဥစ္စာတော့မသိကျွန်တော်တို့ကတော့အဝေးကနေဆိုတော့ဒီစစ်တမ်းကောက်တာတို့ report တို့ဘာလို့လောက်ပဲဖတ်ရတာကျွန်တော်တို့လွန်ခဲ့တဲ့3နှစ်လောက်က Asia Foundation ကထုတ်တာတခုရှိတယ်အဲ့ လူ3000လောက်ကိုစစ်တမ်းကောက်ပြီးတော့တုတ်ထားတာအဲ့ဒီထဲမှာပြောတာအများစုကနိုင်ငံရေးဘူတုတ္တတိတ်နေတယ်တဲ့ပါလီမန်ထဲမှာ25-500ခန့်လောက်ကစစ်တပ်ကိုလည်းဖြစ်နေတာတောင်းလူကြီး3000ကိုမေးကြည့်တဲ့အခါမှာသိတဲ့လူက400လောက်ပဲရှိတယ်ဆိုတော့အဲ့ဒါမျိုးပေါ့ဗျာဟိုဆိုတော့ဟိုတရားပွဲတက်တဲ့လူတွေအများကြီးဟိုတိုင်းပြည်ရဒီမိုကရေစီကိုသဘောပေါက်တယ်လို့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ဘုရားဘာသာတရားကိုကြည်လေတရားပွဲတွေဟောလာတာအခုလည်းများချိန်ချိန်သေးနေတာပဲအခုလုတ်ပြီးတော့တကယ်ဘုရားဘာသာတရားဆိုတာကြင့်ကြံမှာမယ်တရားဗျာဒီရွတ်ဆိုရမယ်တရားမဟုတ်ဘူးအဲ့တော့ဒီရွတ်ဆိုရနဲ့ပြီးနေတာပဲအခုဒီမိုကရေစီလည်းအဲ့လိုများဖြစ်နေမလားမသိဘူ
းဟုတ်ကဲ့ကောင်းသူကြီးကပဲလို့ပြောလို့ပါတယ်ကျွန်တော်ဆိုတော့ဆရာမမေရမေကွန်လူလူကအခုခါမှာဒီမိုကရေစီကိုနားမလဲဘူးမျိုးသားရေးအစွန်းရောက်တဲ့သဘောတွေကိုအများကြီးရင်လာကြတယ်လူရတချို့ပေါ့လေအဲ့ဒါတွေကိုအစိုးရအနေနဲ့ဒီနောက်ကိုပဲလိုက်ပြီးမျှော်နေရမယ်ထင်ပါလားဒီဟာကိုဥဆောင်ပြီးတော့စစ်မှန်တဲ့လမ်းကြောင်းကိုခေါ်ဆောင်နိုင်မယ့်အလားအလာရောရှိပါလားကောင်သူ
ဟုတ်ကဲ့ကျွန်တော်ကတော့ထင်တာပေါ့နော်ဒါပညာရေးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ခုနဟိုဆရာတို့ပြောပြသလိုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့နှစ်50ကာလလောက်ကပညာရေးတစ်လျှောက်လုံးကအမြင်မတူတဲ့ကိစ္စတွေကိုစီးနှီးခံနိုင်ဖို့ဒီလိုပညာပေးခဲ့တာတော်တော်အားနေပါတယ်ဆိုတော့ဘာပဲဖြစ်လာလဲဆိုတော့ထစ်ခနဲ့ရှိရင်ရန်ဖက်ပြုမယ်စသဖြင့်ဒါတွေဖြစ်လာပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီတရားဥပဒေစိုးမိုးရေးပေါ့ rule of law ကလည်းအားကိုးလို့မရနိုင်တဲ့အခါကျတော့လက်တုံပြန်တာတို့လက်နဲ့ရှင်းတာတို့ဆိုတော့လူအုပ်နဲ့ဖိအားပေးတာပေါ့နော်ဆိုတော့ဒါမျိုးတွေပြဿနာဖြစ်လာတာတွေတွေ့ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီတိုင်းပြည်ရဲ့ကျွဲဝချမ်းသာမှုကလည်းအရေးကြီးပါတယ်ဆိုလိုတာကဟိုကျွန်တော်တို့ဒီလူလက်တန်းစားများလာတဲ့နိုင်ငံမျိုးတွေမှာဒါဒီမိုကရေစီပေါ်ထွန်းတဲ့ဟာမျိုးတွေရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ urbanization လို့ခေါ်တဲ့ဒီမြို့ပြထွန်းကားလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ဒါဒီမိုကရေစီဖွံ့ဖြိုးတဲ့သဘောတရားတွေရှိပါတယ်ဆိုတော့ဒါတွေကဟိုကျွန်တော်တို့စီမှာနေနေသေးတယ်ပေါ့နော်ဆိုတော့တစ်ခါကျတော့တိုင်းရင်းသားလူမျိုးကွဲပြားမှုဒီဘာသာအယူဆကွဲပြားမှုများရင်တော့ဆိုတော့ဒီနိုင်ငံတွေမှာဒီမိုကရေစီဖွံ့ဖြိုးဖို့အားနည်းတယ်ဆိုတာမျိုးတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့စီမှာကပြောမယ်ဆိုရင်လူမျိုးကအရေးအရလဲဒါပြဿနာတွေရှိပါတယ်လူမျိုးရေးရလဲများတော့ဒါကဒီမိုကရေစီကိုသိအားမပေးဘူးလို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းစနစ်တွေဒီအစိုးရရန်တရားတွေပေါ့ဆိုတော့ဒါနဲ့ပတ်သက်လို့လည်းဒီမိုကရေစီဖွံ့ဖြိုးရေးကိုသိအားမပေးသေးဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီလိုတိုင်းရင်းသားလူမျိုးစုတွေ subcultural diversity pluralism တွေသိဖြစ်နေရင်ဒီမိုကရေစီကိုအားမပေးဘူးဆိုတာတော့တွေးရပါတယ်စာချက်မှာလည်းပဲဒါပေမဲ့တချို့နိုင်ငံတွေမှာဥပမာ American တို့ Switzerland တို့အများကြီးအဲ့လိုကွဲနေမဲ့သူတို့ရဲ့တခြားနိုင်ငံရေးစနစ်တွေကဒီဟာကိုထိန်းနိုင်တဲ့အခြေအနေရှိပါတယ်။အိန္ဒိယမှာလည်းဖြစ်တာပဲ။ဒါပေမဲ့သူတို့ကထိန်းနိုင်တဲ့အခြေအနေရှိပြီးတော့ပြန်ပြီးတော့စိမြအောင်လှုပ်သွားနိုင်တယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးယူရုံးကကြတော့ဗိုလ်ချုပ်ဆန်တော် Unity in Diversity ဆိုပြီးတော့ကြွေးကြော်ခဲ့ရတယ်။မတူညီရေးကခွန်အားဆိုပြီးတော့တကယ်တော့အဲ့လိုဘာကြောင့်ဖြစ်မလာပါလဲဆရာ။ဆရာဝန်ခင
်။အခြေအနေပေါ့ဗျာ။အခြေအနေမပေးဘူး။သူကဟိုဗိုလ်ချုပ်ဆန်တော်ကရှေ့လွန်နေတာပေါ့ဗျာ။သူကဟိုပေါ်ရလူကရှေ့လွန်ပြီးတော့အခြေအနေကနောက်ကကျန်နေကြတာပေါ့အဲ့တော့ခေဟောင်းအခြေအနေမှာခေတ္တယူဆသုံးလို့မရတဲ့သဘောရှိတာပေါ့အဲ့တခြားမပြောနဲ့ဒီဂျပန်မှာတောင်ဟိုလူတစ်မျိုးတည်းရှိတယ်စာတစ်မျိုးတည်းရှိတယ်ဒီမိုကရေစီကျင့်သုံးလာတာကြာပြီဒါပေမဲ့လည်းဂျပန်ပြည်ကရွေးကောက်ပွဲတွေပါကြီးတော့ကြည့်အဲ့ဒီခေါင်းဆောင်တွေရဲ့သားသမီးတွေကဝင်ရွေးနိုင်တာပဲလူကိုးကွယ်တဲ့ဝါဒပေါ့ဗျာလူကိုးကွယ်တဲ့ဝါဒကကျွန်တော်တို့အခြေတိုင်းမှာရှိတယ်နောက်ဆုံးပိတ်ဒေါ်စဆုကြည်တက်လာတယ်လေလူကိုကိုွယ်တယ်ဝါရဘူကျော်အောင်ဆောင်ကိုကိုွယ်နေရင်းနဲ့သူတမီးပါဆက်ကိုကိုွယ်ဆိုတဲ့သဘောပေါ့ဗျာဆိုတော့လောက်တာကောင်းတာမကောင်းတာတော့ဘယ်သာအဲ့ဒီဥစ္စာအခြေခံဂျပန်မှာလည်းအဲ့လိုပဲအူဘူးကြီးရဲ့သားသမီးတနာကာရဲ့သားသမီးသူတို့သားသမီးတွေကလည်းသူတို့ဝင်းကျုပ်တွေတည်သွားဂျမဖေးကဘယ်လိုပါဆိုဝင်းရေကောက်ပွဲဝင်အဲဝိုင်းမဲတဲ့အဲ့ဒါရရတာပဲအဲ့တော့တကယ်တကယ်ထဲတဲ့လူကလည်းဟိုဒီမိုကရေစီသဘောတရားဘယ်လောက်နားလေတယ်နားမလဲဆိုတာစဉ်းစားတာမဟုတ်သူတို့လည်းနားမလဲဘူးအဲ့တော့မဲပေးရတာတော့လွယ်တာပေါ့ဗျာ။အဲဒီဒီမိုကရေစီသဘောတရားသေးချာနားလည်ပြီးတော့လေ့လာဖို့ဆိုတာတော့ခက်ခဲတာပေါ့
။ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမိကျင်တာကအရှိကိုဆက်ကြည့်ရင်အခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့နောင်တက်လာမဲ့အစိုးရအခြေအနေကဘယ်လိုဖြစ်လာနိုင်လဲ။အဲ့တော့ကောင်သူနည်းနည်းသုံးသပ်ပေးပါအမျိုးသားရေးသိဆန်တဲ့ဘက်ကိုပဲဥတည်သွားမလား။ဒါအမျိုးသားရေးနဲ့ပတ်သက်ပြီးတော့ဖီကန်ခွင့်လွှတ်တဲ့စိတ်ဓာတ်တွေကျပြန်တဲ့သဘောထားတွေရှိလာပြီးတော့ဒီမိုကရေစီဘက်ကိုပူပြီးအကောင်းလာနိုင်မဲ့အလားအလာရောရှိပါရဲ့လားအဲ့ဒီလိုပါတီတွေအနိုင်ရနိုင်မဲ့အလားအလာရောရှိပါရဲ့လားမိုက်မှာကောင်းသူ
ဟုတ်ကဲ့ဟိုခုနဆရာဦးအောင်ခင်သုံးသပ်သွားသလိုပေါ့နော်ဆိုတော့ကျွန်တော်တို့ဒီမှာက personalized politics ပေါ့လူပုဂ္ဂိုလ်ကိုပဲအဓိကဦးစားပေးတဲ့နိုင်ငံရေးကဒါလွှမ်းမိုးနေတော့မှရှိပါတယ် အဲ့တော့တစ်ဖက်မှာဘယ်လိုပြန်ဖြစ်သွားပြန်လဲဆိုတော့တိုင်းရင်းသားအုပ်စုတွေမှာလည်းသူတို့က identity politics ပေါ့ဒါကိုပြန်တိုက်ဖို့အတွက်ကသူတို့ကလည်းလူမျိုးရေးအခြေခံဒါတွေကိုပြန်ပြီးတော့ဟိုအခြေပြုကြတဲ့အင်အားစုဖြစ်နေပါတယ်ဆိုတော့အဲ့တော့ပြည်သူလူထုတွေမဲပေးတဲ့အချိန်မှာဒီဓာရီကိုအခြေခံပြီးတော့မဲပေးနေတော့ကျွန်တော်တို့ကဟိုမူဝါဒပေါ်အခြေခံတဲ့လုပ်ငန်းဆောင်ရွက်မှုပေါ်အခြေခံတဲ့သဘောမျိုးသွားတာကျွန်တော်တို့မှာအားနည်းတဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့အဲ့ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီထက်ပိုပြီးတော့ဒီမိုကရေစီမြင့်တင်ရေးတွေလိုပါမယ်နောက်တစ်ခါကျတော့ institution တွေကျွန်တော်တို့အဖွဲ့အစည်းစနစ်တွေပိုအားကောင်းမှုလူလုံးမှသာပဲဟိုကျွန်တော်တို့တိုင်းပြည်အခြေအနေရှေ့ဆက်သွားနိုင်ဖို့လိုပဲထင်ပါတယ်ဆိုရင်တော့ကျွန်တော်တို့ဒီတဲမှာပဲတဝဲလေလေရှိအောင်ပါပ
ါဟုတ်ကဲ့ဆရာရနောက်ဆုံးသုံးသပ်ချက်လဲကြားချင်ပါတယ်အဲ့ဒီရှေ့ဒီမိုကရေစီရေးအလားအလာမြန်မာနိုင်ငံမှာကောက်ပါရလားဆရာတမိုင်းကြောင်းနဲ့ရှင်းကြည့်မယ်ဆိုရင
်အရသာအစိုးရပေါ့ဗျာ NLD ပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲ့ဒါမျိုးတွေနောက်ထပ်နှစ်ပေါင်းတော်တော်ကြာကြာလေးတက်ဖို့လိုတယ်ဒီနေ့တက်တဲ့လူတွေနောက်လာမဲ့လူကပို့ပြီးတော့ကောင်းလာဖို့အလားသာရှိတာပေါ့အဲ့တော့အဲ့ဒီအလားအလာရှိဖို့ဟာဒီနှစ်ပေါင်းများစွာဒီအရသာအစိုးရဆက်ပြီးတော့အုပ်ချုပ်ဖို့လိုတယ်နှစ်ကြာမှာပေါ့ဗျာ
ကုကြော်ဆောင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့မနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ VOA American တန်ရဲ့ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနောက်ဆုံးကြံနေသေးတဲ့အာကစားသတင်းလွှာကိုနားဆင်ကြရမှာပါ။တပတ်အတွင်းထိတ်တန်းရောက်နေတဲ့အာကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးနေပါတယ်ရှင်။
ကျွန်တော်ညနေပါဒီလိုရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရုရှားနိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲမှာတော့ဂျာမနီသင်းဘူဆွဲသွားပါတယ်။ကမ္ဘာကျော်ဘောလုံးသမားမက်ဆီဟာအာဂျင်တီးနားနိုင်ငံရိုဇာရီယိုမြို့မှာသူ့ရဲ့ချစ်သူနဲ့မင်္ဂလာဆောင်လိုက်ပါပြီ။ကမ္ဘာမေလ်ဝေးတန်ကိုကံပညာဆောင်မိတ်စ်မာရှယ်အော့ပြိုင်ပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းရင်းသားလေးအောင်လအဆန်းကမ္ဘာချန်ပီယံဖြစ်သွားပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဂျမနီသင်းကတော့ကမ္ဘာတိုက်ကြီးများဖလားကိုပိုဆွဲပြီးတော့ချန်ပီယံဖြစ်သွားပါပြီ။ရုရှားနိုင်ငံမှာကျင်းပခဲ့တဲ့ FIFA Confederation ဖလားဘောလုံးပွဲနောက်ဆုံးဖိုင်နယ်မှာကမ္ဘာချန်ပီယံဂျမနီကတောင်အမေရိကချန်ပီယံချီလီကိုတကူးကိုမရှိနဲ့နိုင်ပြီးတော့ပိုဆွဲသွားတာဖြစ်ပါတယ်။မိနစ်20မှာချီလီနောက်တန်းလူအမားကနေဂျမနီက Last Tindor ကသွင်းယူခဲ့လို့ဂျမနီသင်းဂိုးရခဲ့ပါတယ်။ဒုတိယပိုင်းမှာချီလီကဖိကစားပြီးဂိုးသွင်းခွင့်နေရခဲ့ပေမဲ့ဂျမနီဂိုးသမားတက်စတက်ကန်ကောင်းတာကြောင့်ကိုမရပဲနောက်ဆုံးမှာဂျာမနီကတကူးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ဂျာမနီနီးပြယခင်လိုပြောတာကတော့
der Pokal bedeutet eigentlich
ဂျာမွေးမစခင်တော့ကဗီဒီယိုကသူတို့ဒီပွဲကိုနိုင်ခြင်းပြီးကမ္ဘာအကောင်းဆုံးအသင်းဖြစ်ခြင်းတယ်လို့ပြောခဲ့ပါတယ်အခုချိန်မှာတော့ဂျာမနီအသင်းကကမ္ဘာဖလားရော Confederation ဖလားရောအနိုင်ရပြီးအကောင်းဆုံးအသင်းဖြစ်နေတော့မှာအထူးသဖြင့်အတွေ့အကြုံသိပ်မရှိတဲ့လူတွေနဲ့နိုင်လိုက်လို့ဒါကသမိုင်းဝင်အောင်မြင်မှုပါဒါဟာဂျာမနီသမိုင်းမှာထူးခြားပါတယ
်ဂိမ်းပွဲတစ်ခုလုံးရဲ့အကောင်းဆုံးဘောလုံးသမားရွှေဘောလုံးစုကတော့ဂျာမနီသင်းကောင်းဆောင်ယူလီယန်ဒရက်ဆလာရသွားပြီးတော့အကောင်းဆုံးဂိုးသမားရွှေလက်အိတ်စုကတော့ချီလီဂိုးသမားကလော်ဒီယိုဘရာဗိုကရပါတယ်ဂိုးအများဆုံးသွင်းတဲ့ရွှေဖနက်စုကတော့ဂျာမနီတိုက်စင်မှုခွာနာကရသွားခဲ့ပါတယ်ဂိမ်းပွဲရဲ့အသံရှင်ဆုံးစုကတော့ချန်ပီယံဖြစ်သွားတဲ့ဂျာမနီသင်းကပဲရရှိသွားခဲ့ပါတယ်ခင်ဗျာပေါ်တူဂီနဲ့မက္ဆီကိုတို့ရဲ့တတိယနေရာလူပွဲမှာတော့အချိန်ပေါ်မှာရတဲ့ပန်နယ်တီနဲ့ပေါ်တူဂီကနိုင်သွားပါတယ်ဒီပွဲမှာပေါ်တူဂီကကိုကိုကိုသွင်းလို့မက္ဆီကိုဂိုးရင်ရပြီမဲ့ပွဲပီကနီဒန်ကအချိန်ပေါ်မှာပေါ်တူဂီနောက်တန်းလူပေပေကခြေပါဂိုးသွင်းလို့တကူးစီတင်ဖြစ်ခဲ့ပါတယ်အချိန်ပေါ်ကဏ္ဍမှာတော့မက္ဆီကိုနောက်တန်းလူပန်နယ်တီအေရီယာထဲမှာလက်ထိတယ်ဆိုပြီးတော့ပေါ်တူဂီအသင်းပန်နယ်တီရသွားပြီးနောက်ဆုံးမှာပေါ်တူဂီက2ဂိုးတကူးနဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာဒီကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲကိုရုရှားနိုင်ငံမှာအောင်မြင်မြင်ကျင်းပနိုင်ခဲ့ပေမဲ့အနာဂတ်မှာတော့ဒီပြိုင်ပွဲဆက်ရှိမရှိဆိုတာမသေးကြဘူးလို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ
် The future of the Confederations Cup what happens after
Confederation player အနာဂတ်အခြေအနေနဲ့ပတ်သက်ပြီးတော့ပြောရရင်တော့ကျွန်တော် FIFA ကိုစရောက်ပြီးကလေးကတခြားပြိုင်ပွဲတွေကိုပြန်သုံးသပ်တယ်လို့ပဲဒီပြိုင်ပွဲကိုလည်းပြန်ပြီးတော့သုံးသပ်မှာပါပြိုင်ပွဲအပြီးကျလို့ရှိရင်ပြန်သုံးသပ်မှာပါ
ဒါမဲ့လေရုရှားနိုင်ငံမှာကျင်းပတဲ့ဒီနေ့ Confederation ဖလားကတော့အောင်မြင်မှုရပြီးအာကစားကွင်းတွေကလည်းထိတ်တန့်ကမ္ဘာအဆင့်မီကွင်းတွေဖြစ်တယ်လို့သူကပြောလိုက်ပါတယ်ခင်ဗျာအင်္ဂလန်နဲ့ Chelsea အသင်းရဲ့အသင်းကောင်းဆောင် John Terry ကို Aston Villa အသင်းကခေါ်လိုက်ပါပြီအသက်36နှစ်ရှိဖြစ်တဲ့ John Terry ဟာ Chelsea အသင်းနဲ့ဇွန်လ30ရက်နေ့ကစာချုပ်တန်တန်းကုန်ဆုံးခဲ့ပြီးတော့ Championship အတန်းမှာကန်နေတဲ့ Aston Villa ကသူ့ကိုတနစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာ
ဘာသာဘောလုံးသမားလီယိုနယ်မက်ဆီဟာသူ့ရဲ့ချစ်သူအန်တိုနီလိုရိုကူโซနဲ့ဂျွန်လ30ရက်နေ့ကလက်ထပ်ခဲ့ကြပြီးတော့အာဂျင်တီးနားနိုင်ငံရိုဇာရီယိုမြို့ကသင်္ကန်းဟိုတယ်မှာမင်္ဂလာအပွဲအခမ်းအနားကိုကျင်းပခဲ့ပါတယ်။မက်ဆီရဲ့မင်္ဂလာဆောင်ကိုတော့ဘာစလိုနာနဲ့အာဂျင်တီးနားအသင်းကသူ့ရဲ့ကစားဘော်တွေဖြစ်တဲ့ရှာဗီ၊ကာလော့စ်ပူယိုဆွာရက်ဆာဘရီဂတ်စာဂျီယိုဘုစကာ၊ဂျော်ဒီအယ်ဘာ၊တီမာရီယာ၊အကွေရိုလက်ဗက်စီ၊ဆမ်မြူအီဒူပါဝင်မိသားစုဆွေမျိုးမိတ်ဆွေတငယ်ချင်း260တက်ရောက်ခဲ့ကြပါတယ်။မက်ဆီနဲ့သူ့ရဲ့ဇနီးအန်တိုနီလာရိုကူโซတို့မှာအသက်5နှစ်အရွယ်သီယာဂိုနဲ့တစ်နှစ်အရွယ်မာတီယိုဆိုတဲ့သားနှစ်ယောက်ရှိပါတယ်ညာ။အီတလီနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပေါလိုမော်ဒီနီဟာတင်းနစ်လောကထဲကိုဝင်လာပါပြီ။ဂျေးစာတင်းနစ်ကစားသမားအဖြစ်နဲ့သူ့ရဲ့ပထမဆုံးပွဲကိုမီလန်မှာပြီးခဲ့တဲ့ငါးနှစ်ကကျင်းပခဲ့တဲ့ Aspire Pala မှာဝင်ပြိုင်ခဲ့ပါတယ်။အချိန်က AC Milan နဲ့ Italy နောက်တန်းလူဟောင်း Maldini ဟာအသက်49နှစ်ပြည့်ပြီးမှအခုလိုကျေးစားတင်းနစ်လောကထဲကိုဝင်ပြိုင်ခဲ့တာပါ။အသက်49နှစ်ဆိုတဲ့အရွယ်ကတော့တင်းနစ်လောကမှာတော်လေးကိုအရွယ်လွန်နေပြီလို့ဆိုရမှာဖြစ်ပေမဲ့ဘောလုံးသမားဘဝမှာအောင်မြင်မှုတွေအများကြီးရခဲ့တဲ့ Maldini တယောက်တင်းနစ်ကစားသမားအဖြစ်နဲ့ဘလောက်ထိအောင်မြင်မှုရနိုင်မလဲဆိုတာကတော့အတော်လေးကိုစိတ်ဝင်စားဖို့ကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ Mixed Martial Art လို့ခေါ်တဲ့ကိုကံပညာဆောင်3နဲ့ One Championship Middleweight Dan ပြိုင်ပွဲမှာတော့မြန်မာနိုင်ငံဘွားကချင်တိုင်းရင်သား Online အဆန်းကရုရှားနိုင်ငံက Big Dash ကိုအမှတ်နဲ့အနိုင်ယူပြီးတော့ကမ္ဘာချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံသားတစ်ယောက်အနေနဲ့ကမ္ဘာချန်ပီယံဆုကိုပထမဆုံးရရှိတာလည်းဖြစ်ပါတယ်ခင်ဗျာ။ကမ္ဘာလောကအဖွဲ့ချုပ် WBO ရဲ့ Welterweight Dan ကမ္ဘာချန်ပီယံလူပွဲမှာတော့ Australia နိုင်ငံက Jeff Horn ကဖိလစ်ပိုင်ကနာမည်ကြီး Manny Pacquiao ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Australia နိုင်ငံ Brisbane မြို့မှာတနင်္ဂနွေနေ့ကသူတို့နှစ်ဦးထိုးသတ်ခဲ့ကြတာမှာ12ချီအပြည့်ထိုးသတ်ခဲ့ကြပြီးတော့ဒိုင်3ဦးစလုံးက Jeff Horn ကို118မှတ်113မှတ်115 113 115 113နဲ့အနိုင်ပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားကဏ္ဍကိုနားဆင်ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နိုင်ကနေ10နိုင်ထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နိုင်ကနေ17နိုင်ထိလိုင်းဒိုမီတာ30နဲ့50လို့ကနေနားဆင်နိုင်ကြပါတယ်။ VOA ရဲ့ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဗုဒ္ဓနေ့နေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတက်လှည့်ကြေညာပေးပါအောင်မယ်ရှင်
။ဒီနေ့နိုင်ငံကမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေလှုပ်ဆောင်နေတဲ့ပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲဝေဖန်ပြစ်တင်ပြောဆိုလိုက်ပါတယ်။ဒီနှစ်ပထမနှစ်ပန္နာနှစ်ပထမ3လပတ်အတွင်းမှာပဲမြောက်ကိုရီးယားနဲ့ကုန်သွယ်မှုဟာမှုမှာတရုတ်နိုင်ငံက40ရာခိုင်နှုန်းလောက်တိုးလာတဲ့အကြောင်းနဲ့တရုတ်နိုင်ငံကအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုရှိတဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေသမ္မတထရန့်ပြောဆိုလိုက်တာပါ။တိုက်ချင်းပြပတ်တိန်တက်မစ်ဆိုင်တုံးဖြစ်ပုံရတဲ့စံတမှုတစ်ခုကိုပထမဆုံးချင်းမနေ့တုန်းကအောင်မြင်ပြုလုပ်နိုင်ခဲ့တဲ့ပေါ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းကဂုဏ်ယူပြောဆိုလိုက်ပါတယ်။ဝါဆောင်14လို့မြည်ပေးထားတဲ့မစ်ဆိုင်တုံးကိုတရုတ်နိုင်ငံရဲ့နယ်စပ်နီလေယာဉ်ဝင်တစ်ခုကနေမြောက်ကိုရီးယားကမနေ့တုန်းကပြစ်လို့စမ်းသပ်လိုက်တာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးရက်စတီလက်ဆန်ကတော့မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးစမ်းသပ်မှုကိုအတည်ပြုတဲ့ကြေညာချက်တစ်ရပ်ထုတ်ပြန်လိုက်ပြီးစမ်းသပ်မှုကအမေရိကန်နဲ့မဟာမိတ်မိတ်ဆွေတွေသာမကကမ္ဘာကြီးပေါ်မှာပါချင်းချောက်မှုတစ်တည်းရဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ဥရောပကိုလေးရချတန်မှန်ခီးစဉ်အစပထမနေ့ဖြစ်ဒီကနေ့တွားရောက်မဲ့ပိုလန်နိုင်ငံဝါဆောမြို့ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရင်းနှီးနှီးချုပ်ဆိုမယ်လို့မျှော်လင့်ရပါတယ်။ဒါမှမဟုတ်မြောက်တလန်တစ်စာချုပ်ဖွဲ့နီတိုနဲ့ပတ်သက်လို့ဆောင်ရွက်မဲ့ကိစ္စတွေရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကနှုတ်ထွက်ခဲ့တာတွေရုရှားသမ္မတဗလာဒီမီယာပူတင်ကိုအရင်ကချီးကျူးပြောဆိုတာတွေပါဝင်အစပိုင်းသမ္မတထရန့်ရဲ့မူဝါဒနဲ့ပတ်သက်လို့ဥရောပမှာတော့စိုးရိမ်မှုတွေရှိနေစေဖြစ်ပါတယ်။အချင်းချနေတဲ့တရုတ်တိုက်ခိုက်တက်ချွတ်လို့ရသူငင်းငယ်နိုဘယ်ဆုရှင်လူရှောက်ဖို့ကိုစေဝါကုသပေးဖို့အမေရိကန်နဲ့ဂျာမနီနိုင်ငံတွေကကင်ဆာရောဂါအထူးကူတွေလာရောက်အကူအညီပေးကြဖို့တရုတ်နိုင်ငံကစေယုံကဖိတ်ခေါ်လိုက်ပါတယ်။စစ်ပညာရှင်ဖွဲ့နဲ့တိုင်ပင်ပြီးတဲ့နောက်အသက်60နှစ်အရွယ်လူရှောက်ဖို့မိသားစုရဲ့မေတ္တာရက်ကန်ချက်ရဖိတ်ခေါ်လိုက်တာလို့လည်းစေယုံကဒီကနေ့ပြောဆိုလိုက်တာပါ။
ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါရှင်။ဒီနေ့ညအစီအစဉ်ထုတ်လို့ရမူကကိုအောင်အောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့မီခေဒူဗင်စကီဖြစ်ပါတယ်။ဗုဒ္ဓညနေ့ညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.